to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှိများရွှေလန်းချမ်းမြေကြပါစေ VOA American တန်ကနေ2018ခုနှစ်အောက်တိုဘာလ9ရက်တနင်္ဂနွေမနက်ခင်းအစီအစဉ်လေးကိုစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ။ကိုင်တိုမီတာ24 50 51ကုတုကနေဖမ်းယူနားဆင်နိုင်ကြတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ website စာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စမိုးယူပါခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမှန်းအင်ဂျင်နိုင်တဲ့ကျွန်တော်ကျော်သိန်းပြောပြမှာပါ Brett Kavanaugh အမေရိကန်တရားဝန်ကြီးတရားသူကြီးဖြစ်သွားပါပြီ Nobel ငြိမ်းချမ်းရေးဆုပြန်ရောက်သိမ်းမှုတောင်းဆိုတာတွေရှိတဲ့ပေါ်ဒေါင်ဆန်းစုကြည်ကအလေးမထားပဲပယ်ချလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ပိုင်နယ်လို့ပြောထားတဲ့ကျွန်းကိုမြန်မာကမြေပုံနဲ့ထည့်ဖော်ပြတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကတရားဝင်ကန့်ကွက်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ့်သတင်းတွေတွေမှာဆိုရင်တော့ရုရှားနိုင်ငံဟာ CAK ကချုပ်ဆိုထားခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကိုဆက်ပြီးတော့ချိုးဖောက်နေမယ်ဆိုရင်တုံ့ပြန်ရလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်
။ The United States is reviewing options in our diplomacy and defense posture to do just that in concert with our allies.
အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဖြစ်ပါတယ်။ NATO အဖွဲ့ဝင်ကြီးတွေကိုပြောကြားလိုက်တာပါ။သတင်းလောကိုတင်ဆက်တဲ့အခါမှာအကြောင်းစုံကိုနားဆင်ကြဖို့ရှိပါတယ်။အဲ့ဒါပြင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကဏ္ဍ American Indian အင်္ဂလိပ်စာသင်ခန်းစာနဲ့စနေညတရက်လီလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရဖို့ရှိပါတယ်။အခုရင်းဆုံးတော့တနင်္ဂနွေမနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ Brett Kavanaugh ဟာအမေရိကန်တရားဝန်ကြီးတရားသူကြီးတူဖြစ်ကျန်းသစ်စာချိန်ဆိုပြီးတော့ပါပြီ။စနေနေ့ညနေပိုင်းကထက်လွတ်တော်မှာမဲခွဲအတူပေးပြီးတဲ့နောက်တရက်ထဲမှာပဲကျန်းသစ်စာချိန်ဆိုခံရလိုက်တာပါ။သူ့ကိုခန့်ရေးအတီးပြုတ်ကိစ္စမှာလေမင်းဆိုင်ရာမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆူဆွဲချက်တွေသူရဲ့ပြောဆိုပြုမှုပုံနဲ့ဇယိုင်းလက္ခဏာအပေါ်ဝေဖန်ထိုးနှက်တာတွေကြောင့်သတင်းပတ်အတော်ကြာအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမဲခွဲဆုံးဖြတ်ပြီးတော့အတီးပြုတ်ကြမ်းကျင်လိုက်တာပါအထက်လူတော်ကထောက်ခံမဲ50ကန့်ကွက်မဲ48မဲနဲ့အတီးပြုတ်ပြလိုက်တာဖြစ်ပြီး Republican အမတ်51ယောက်ထဲမှာ Alaska ပြည်နယ်အထက်လူတော်အမတ် Lisa Murkowski ကထောက်ခံမဲဒါမှမဟုတ်ကန့်ကွက်မဲမပေးဘဲတဲရောက်တယ်လို့ပဲမှတ်တမ်းတင်ပြီး Montana ပြည်နယ်အမတ် Steve Daines ကတမိဖြစ်သူမင်္ဂလာပွဲရှိတာကြောင့်မဲပေးပွဲကိုမတက်နိုင်ပါဘူးဒါပေမဲ့ဒီမိုကရက်ဖက်ကတဦးတည်သောထောက်ခံမဲပေးသူဂျိုးမန်းချင်းရဲ့မဲကြောင့်စုစုပေါင်းထောက်ခံမဲ50ရသွားတာပါဒီမိုကရက်အမတ်တွေထဲမှာဂျိုးမန်းချင်းကလွဲလို့ဂျန်နဲ့အမတ်48ဦးစလုံးကကန့်ကွက်မဲပေးကြပါတယ်မစ္စတာကေဗနောကိုခန့်ဖို့ကိစ္စကန့်ကွက်ကြတဲ့ဆန္ဒပြသူတွေကအထက်လူတော်အမတ်တွေကိုထိတ်တန့်ရင်ဆိုင်ပြောဆိုတာတွေရှိပြီးဆန္ဒပြသူယာနဲ့ချီပြီးအဖမ်းခံရပါတယ်တရားဝန်ချုပ်တရားသူကြီးတွေဟာအနာယူတဲ့အထိဒါမှမဟုတ်ကွယ်လွန်ချိန်အထိဘဝတသက်တာလူသားခွင့်ရှိတာကြောင့်အသက်53နှစ်အရွယ် Brett Kavanaugh ဟာဆယ်စုနှစ်ပေါင်းများစွာတရားဝန်ကြီးတရားသူကြီးဖြစ်ထမ်းဆောင်နိုင်ခြင်းရှိနေပါတယ်။စုစုပေါင်းတရားသူကြီး9ဦးရှိတဲ့တရားဝန်ကြီးမှာအခုဆိုရင် Conservative အယူဝါဒပဲရင်းသူတရားသူကြီး9ဦးအထိရှိသွားပြီဖြစ်တာကြောင့်အများစုအရေးအတွက်ရသွားပြီဖြစ်ပါတယ
်။ American နိုင်ငံသားဝန်ကြီး Mike Pompeo ဟာသူ့ရဲ့သုံးရက်ကြာအာရှခီးစဉ်ပထမတစ်ထောက်အဖြစ်ဂျပန်နိုင်ငံကိုစနေနေ့ကရောက်ရှိခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့သူ့ရဲ့ nuclear လက်နက်ဆွန့်လွတ်ရေးအတွက် American ရဲ့ဂျိုးပန်းအားထုတ်မှုမှာမဟာမိတ်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းဝန်ကြီးပွန်ပီယိုကဂျပန်ခီးစဉ်တွင်မှပြောပါရယ်။သူ့အနေနဲ့၄ချိန်မြောက်မြောက်ကိုရီးယားခီးစဉ်မတိုင်ခင်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနိုင်ငံသားဝန်ကြီးတာရိုကိုနိုရိုနဲ့တွေ့ဆုံပြီးမြောက်ကိုရီးယားအရေးပါဝင်ကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြမယ်လို့မျှော်လင့်ရပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်တွေဟာဂျပန်နဲ့အမေရိကန်နှစ်နိုင်ငံအချင်းကြားတည်ရှိခဲ့တဲ့လုံခြုံရေးဆိုင်ရာဆက်ဆံရေးထိခိုက်မှုကိုဂျပန်ဘက်ကစိုးရိမ်နေတာပါ။ဒါကြောင့်ဂျပန်ခေါင်းဆောင်တွေရဲ့သဘောထားကိုသူ့အနေနဲ့နားထောင်ဖို့အရေးကြီးတယ်လို့လည်း Mike Pompeo ကဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးရဲ့အခုအာရှခီးစဉ်ဟာအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲပြုလုပ်ရေးတိုးတက်မှုတွေရှိအောင်လှုပ်ဆောင်ဖို့ဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာဂျပန်၊မြောက်ကိုရီးယားပြီးရင်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုဆက်လက်တွားရောက်မှာဖြစ်ပါတယ်ရှင
်။တရုတ်နိုင်ငံဟာကမ္ဘာကုလသမဂ္ဂဖွဲ့စည်းတဲ့မှာတဖြည်းဖြည်းချင်းလွှမ်းမိုးနေရယူလာနေတယ်လို့အနောက်နိုင်ငံတွေကတန်တမန်တွေကိုကူကာပြီး AFP သတင်းတပုတ်မှာရေးထားပါတယ်။အမေရိကန်ပြည်ထောင်စုကကုလသမဂ္ဂကိုအစင်တဆိုင်ပေးလာတဲ့ရန်မုံငွေကိုသမ္မတဒေါ်နယ်ထရမ့်ကရှော့ချထားချိန်မှာတရုတ်နိုင်ငံကတော့ကြီးမားတဲ့ပမာဏနဲ့ရန်မုံငွေတိုးပေးနေတယ်လို့တန်တမန်တူကပြောပါတယ်။ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့မှတရုတ်တပ်ဖွဲ့ဝင်2500ကျော်ရှိပြီးလီဘီးယား၊မာလီ၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့တောင်ဆူဒန်ဒေသတွေကငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေပါတယ်။အဲလိုမျိုးရန်မုံငွေတိုးပေးတာတွေ ကုလသမဂ္ဂလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်တာတွေကနေတရုတ်နိုင်ငံအတွက်ဩဇာအရှိန်အဝါတချို့ရလာပြီးကုလသမဂ္ဂထိပ်ပန်းရာထူးတွေမှာသူတို့လူတွေကိုခံထားဖို့တွန်းအားပေးတာတွေလည်းရှိလာပါတယ်။အာဖရိကဒေသနဲ့ကမ္ဘာတခြားနေရာတွေမှာစီးပွားရေးတိုးချက်လှုပ်ဆောင်နေတဲ့တရုတ်နိုင်ငံဟာ2018ခုနှစ်နဲ့2018ခုနှစ်အတွင်းနိုင်ငံတကာအဓိကအကြက်တဲချင်းတစ်ခုမှာအဓိကပါဝင်လှုပ်ဆောင်တဲ့နိုင်ငံဖြစ်လာပါတယ်။အဲဒီကိစ္စတွေကတော့မြောက်ကိုရီးယားနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိစ္စတွေပါ။ရခိုင်ပြည်နယ်အရေးဟာမြန်မာနဲ့ဘင်္ဂလားဒေ့နှစ်နိုင်ငံအကြားကင်တွယ်ဖြေရှင်းရမယ့်ကိစ္စဖြစ်တယ်လို့တရုတ်ကသတ်မှတ်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီကနေအရေးယူလှုပ်ဆောင်မဲ့ဆုံးဖြတ်ချက်တွေကိုအောင်မြင်မြင်တားဆီးခဲ့ပါတယ်။မြောက်ကိုရီးယားအရေးမှာလည်းအမေရိကန်ကဖိအားပေးတာကြောင့်တန်ခတ်အရေးယူမှုတွေကိုတရုတ်ကချမှတ်ထားပေမဲ့လည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းသွားရင်တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင် 3,000 လောက်ပြန်ထွက်သွားမယ်ဆိုတဲ့မျှော်လင့်ချက်နဲ့လှုပ်ဆောင်တာဖြစ်ပါတယ်။ဒါအပြင်ဒီဒေသတွေမှာတရုတ်ရဲ့ကလကာနောက်ွယ်ကမဟာဗျူဟာဖြစ်တယ်လို့မြင်ကြပါတယ
်။ Interpol အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အကြီးအကဲတရုတ်နိုင်ငံသားမန်ဟွန်ဝေချူဟာမန်ဟွန်ဝေချူပျောက်ဆုံးနေမှုနဲ့ပတ်သက်လို့တရုတ်ဆိုရစီကို Interpol ရဲတပ်ဖွဲ့ကတရားဝင်သတင်းအချက်အလက်တောင်းခံလိုက်ပါတယ်။မဟောဝေချူဟာသူ့ရဲ့မွေးရဲ့တရုတ်နိုင်ငံပြန်သွားပုံရတဲ့ခီးစဉ်အတွင်းပျောက်ဆုံးနေတာပါမန်ရဲ့အခြေအနေကောင်းမွန်ခြင်းရှိမရှိအထူးပဲစိုးရိမ်မကင်းဖြစ်နေကြောင်းသူ့ရဲ့သတင်းအချက်အလက်တွေနဲ့ပတ်သက်လို့တရုတ်ရဲတပ်ဖွဲ့စီကိုတရားဝင်ဆက်သွယ်မေးမြန်းထားတယ်လို့ပြင်သစ်နိုင်ငံလီယွန်မြို့မှာရှိတဲ့ Interpol ရဲဌာနချုပ်တာဝန်ရှိသူတဦးကစနေနေ့ကပြောပါတယ်တရုတ်နိုင်ငံမှာသတင်းပတ်ရှည်ပိတ်ရက်နဲ့တိုက်ဆိုင်နေတဲ့အတွက်လဲမန်ပျောက်ဆုံးနေတဲ့ဖြစ်ရပ်နဲ့ပတ်သက်လို့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကတစုံတရာတုံ့ပြန်ပြောကြားခြင်းမရှိသေးပါဘူးပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာခင်မွန်းဖြစ်သူတရုတ်နိုင်ငံကိုခီးထွက်သွားပြီးတဲ့နောက်ပိုင်းဘာအဆက်အသွယ်မှမရတော့တဲ့အတွက်လီယွန်မြို့မှာနေထိုင်နဲ့မန်ရဲ့ဇနီးဖြစ်သူဟာပြင်သစ်ရဲတပ်ဖွဲ့ကိုမကြသေးခင်ကအကြောင်းကြားခဲ့တာပါတရုတ်နိုင်ငံလူထုလုံခြုံရေးဆိုင်ရာဒုဝင်ကြီးဟောင်းအသက်64နှစ်အရွယ်မန်ဟာ Interpol အကြီးအကဲဖြစ်ရွေးချယ်ခံရတဲ့ပထမဆုံးတရုတ်နိုင်ငံသားလည်းဖြစ်ပါရဲ့ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုက်ရိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းရိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီဝေကနေတနည်းနည်းမနေ့ဖက်တနည်းနည်းကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဂျပန်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကသူ့ကိုချီးမြှင့်ထားတဲ့ငြိမ်းချမ်းရေးနိုဘယ်ဆုကိုပြန်ရုပ်သိမ်းဖို့နိုင်ငံတကာမှာတောင်းဆိုတာတွေရှိနေတဲ့ပေါ်အရေးကြီးစဉ်းစားရမယ့်ကိစ္စရပ်တစ်ခုမဟုတ်တဲ့သဘောမျိုးပဲချပြောဆိုပါတယ်။စုတွေဂွန်ပြူတာတွေကိုကျွန်မအလေးမထားပါဘူး။မိတ်ဆွေတွေဟာမိတ်ဆွေတွေရှိရမယ့်အတိုင်းအခိုင်အမာမရှိတဲ့ပေါ်ကျွန်မစိတ်မကောင်းပါဘူး။ဘာကြောင့်လဲဆိုတော့ချစ်ကြည်ရင်းနှီးမှုဟာနားလည်မှုလို့ကျွန်မယူဆလို့ပါပဲ။အခြေခံအားဖြင့်ကိုယ်သဘောနဲ့ကိုယ်သတ်မှတ်ဆုံးဖြတ်တာတည်းနားလည်ဖို့ကြိုးစားရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့စုတွေဆိုတာကဒီလိုပဲပေးတာပြန်ယူတာရှိနေမှာပါပဲလို့NHK ဂျပန်သတင်းဌာနနဲ့စနေနေ့တွေ့ဆုံမေးမြန်းခန်းတွင်ဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ရခိုင်ပြည်နယ်ဂျက်တဲနဲ့ပတ်သက်လို့လည်းမြန်မာတနေငံလုံးကအခြေအနေကိုထားပါအောင်။ရခိုင်ပြည်နယ်တစ်ခုတည်းကအခြေအနေကိုတော့နားမလည်သူတွေအများကြီးရှိပါတယ်လို့ပြောပါတယ်။ Riders သတင်းတောက်နှစ်ဦးထောင်ချခံရတဲ့ဖြစ်ရပ်နဲ့ဆက်လင်းပြီးမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုမေးခွန်းထုတ်နေကြတဲ့အပေါ်မှာလည်းဒီကိစ္စဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ဆိုင်တာလားတရားဥပဒေအရလုဆောင်ခြင်းနဲ့ဆိုင်တာလားဆိုတာကိုကြည့်ရမယ်လို့ကျွန်မယူဆပါတယ်။ဒါကြောင့်လဲဆိုတော့ဒီအုပ်ကြီးအရဆိုရင်စီရင်ချက်ပေါ်သူတို့မေကွန်းထုတ်ပိုင်ခွင့်ရှိပြီးအယူခံဝင်နိုင်ပါတယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အများကြီးရှိတယ်လို့ယူဆပါတယ်ဆိုပြီးတော့လည်းပြောပါတယ်အော်တိုဘာလ9ရက်နေ့မှာကျင်းပမယ့်မဲခေါင်ဂျပန်ထိပ်သီးအစည်းအဝေးတက်ဖို့ဒေါန်ဆန်းစုကြည်ဂျပန်နိုင်ငံမှာရောက်နေတာဖြစ်ပြီးခီးစဉ်တွင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းတိကျတွေ့ဆုံဆွေးနွေးဖို့ရှိပါတယ်
စိန့်မာတင်စ်ဂျွန်းကိုမြန်မာဘက်ကသူ့ရဲ့နေမြေပိုင်တဲ့အဖြစ်အစိုးရရဲ့တရားဝင်အင်တာနက်ဝက်ဘ်ဆိုက်မြေပုံတွင်ပေါ်မှာမှားယွင်းဖော်ပြမှုကိုပြင်းပြင်းထန်ထန်ကန့်ကွက်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးရုံးကဓာကာမြို့တော်မှာရှိတဲ့မြန်မာသံအမတ်ကြီးကိုစနေနေ့ကဆင့်ခေါ်တတိပေးပြောဆိုလိုက်ပါတယ်။1984ခုနှစ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပထမဆုံးချိန်ပင်လယ်နဲ့ရေချောင်းတွာလာမှုဆိုင်ရာပိုင်နဲ့သဘောတူညီချက်အရရောနှစ်နိုင်ငံရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့ကုလသမဂ္ဂတရားရုံးရဲ့ဆုံးဖြတ်ချက်အရမှာပါစိန့်မာတင်စ်ဂျွန်းကိုဘင်္ဂလားဒေ့ရှ်ကပိုင်ချောင်းဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ပိုင်နဲ့စိန့်မာတင်စ်ဂျွန်းကိုမြန်မာနိုင်ငံရဲ့မြေပုံတဲ့ သူ့ရေပိုင်နဲ့အဖြစ်ဖော်ပြထားတာကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းရေးသားထားတဲ့စာကိုဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတမ်မတ်ကြီးဦးလွင်ဦးကိုဆင့်ခေါ်ပြီးပေးရခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနအမည်မဖော်လိုတဲ့တာဝန်ရှိသူတဦးကပြောပါရယ်အခုလိုမှားရင်းစွာဖော်ပြမှုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအမြန်ဆုံးဖြေရှင်းချက်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုထားတယ်လို့လည်းသူကဆိုပါရယ်အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်နဲ့မြန်မာသတင်းအချက်အလက်စီမံခန့်ခွဲမှုယူနစ်ရဲ့ဝက်ဘ်ဆိုက်တွေမှာမြန်မာနိုင်ငံရဲ့မြေပုံကိုအသစ်အဖြစ်ပြန်လည်ဖော်ပြထားရမှာ Saint Martin's ကျွန်းကိုမြန်မာရဲ့ပိုင်နယ်ထဲမှာထည့်သွင်းခဲ့ကြောင်းသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။အခုလိုဘင်္ဂလားဒေ့ရှ်ပိုင်ကျွန်းကိုမှားယွင်းစွာဖော်ပြမှုနောက်မှာဖုံးကွယ်ထားတဲ့ရည်ရွယ်ချက်ရှိနေမှာကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကစိုးရိမ်မကင်းဖြစ်နေပါတယ်။ဒီဖြစ်ရပ်ဟာဘင်္ဂလားဒေ့ရှ်နယ်စပ်မှာတိမ်းနဲ့ချီခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာဘက်ကပြန်ပြီးလက်ခံဖို့နှစ်နိုင်ငံသဘောတူညီချက်ရပြီးတဲ့နောက်အကောင့်ထဲမဖော်နိုင်ဘဲအပြန်အလှန်အပြစ်ဖို့နေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။Saint Martin's ကျွန်းဟာ1938ခုနှစ်မှာဗြိတိရှ်ကိုလိုနီအစိုးရကမြန်မာနဲ့အိန္ဒိယကိုခွဲခြားလိုက်ပြီးတဲ့နောက်ဒီကျွန်းဟာအိန္ဒိယဘက်အချမ်းမှာကျန်ခဲ့တာပါ1948ခုနှစ်အိန္ဒိယနဲ့ပါကစ္စတန်ခွဲတဲ့အခါအရှေ့ပါကစ္စတန်ရဲ့ပိုင်နဲ့ဖြစ်သွားပြီး1982ခုနှစ်ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ပိုင်နဲ့အဖြစ်ပါဝင်လာတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းတွေမှာဖော်ပြထားပါတယ်ရှင်
စနေနေ့ကကစားတဲ့အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေမှာဒီနေ့ကစားပွဲရသည့်အစကတည်းကရလတ်မကောင်းထားတဲ့မန်ချက်စတာယူနိုက်တက်အသင်းဟာအင်ကွင်းမှာနျူကာဆယ်အသင်းကို 3-2 နဲ့နိုင်ရပါတယ်။ပွဲစပြီးလို7မိနစ်အတွင်းမှာနျူကာဆယ်အသင်းက2ဂိုးသွင်းယူလိုက်နိုင်ပြီးမိနစ်80အထိဦးဆောင်ကစားခဲ့ပေမဲ့နောက်ထပ်ဂိုးမသွင်းနိုင်ပေမဲ့မန်ယူအသင်းကမိနစ်80နဲ့86မိနစ်တွေမှာခြေပါဂိုး2ဂိုးပွဲပြီးကန်ဒီမိနစ်90မှာဆန်ချက်စ်ကအနိုင်ဂိုးသွင်းပြီး 3-2 နဲ့နိုင်သွားတာပါ။ဒီပွဲစဉ်ရှစ်ကိုကစားပြီးတဲ့နောက်လက်ရှိအချိန်မှာတော့မန်ချက်စတာယူနိုက်တက်အသင်းဟာအမှတ်ပေးစရာအဆင့်ရှစ်မှာရောက်နေပါတယ်။တခြားပွဲတွေမှာတော့ Brighton ကအင်ကွင်းမှာ West Ham ကိုတကူးကွန်းမရှိ Wolves ကအဝေးကွင်းမှာ Crystal Palace ကိုတကူးကွန်းမရှိ Bournemouth ကအဝေးကွင်းမှာ Watford ကို၄ဂိုးကိုမရှိ Everton ကအဝေးကွင်းမှာ Leicester City ကို၂ဂိုးတကူး Spurs ကအင်ကွင်းမှာ Cardiff City ကိုတကူးကွန်းမရှိနဲ့အတည်တည်နိုင်ရပါတယ်။ Burnley နဲ့ Huddersfield ပွဲကတော့တစ်ဖက်တကူးစီနဲ့တည်ရကြပါတယ်။တနင်္ဂနွေပွဲတွေအဖြစ်မှတ်ပေးစရာထိပ်ဆုံးမှရှိနေတဲ့အသင်း၃တင်းတွေက Liverpool နဲ့ Man City တို့လီဗာပူးကွင်းမှာကစားဖို့ရှိတယ်လို့ပွဲစဉ်9အပီတတိယနေရာမှာရှိခဲ့တဲ့ Chelsea က Southampton နဲ့အဝေးကွင်းမှာကစားရမှာဖြစ်ပါတယ် Fulham နဲ့ Arsenal ကတော့ Fulham ကွင်းမှာကစားကြပါမယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာငလျင်နဲ့ဆူနာမီဒဏ်ကိုအကြီးအကျယ်ခံခဲ့ရတဲ့ဆူလာဝေစီကျွန်းရဲ့ပလူးမြို့မှာရုပ်အလောင်းတွေဆက်လက်ပြီးတူးဖော်ရရှိနေစေဖြစ်ပေမဲ့ပျို့ကျပျက်စီးသွားတဲ့အဆောက်အုံတွေအောက်ပိတ်မိနေတဲ့အလောင်းတွေထပ်ပြီးရှာဖွေတာကိုရပ်တန့်ပြီးအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတွေဖြစ်အင်ဒိုနီးရှားအာဏာပိုင်တွေကကြေညာဖို့ပြင်ဆင်နေပါတယ်။သေဆုံးသူအရေအတွက် 1,600 ကျော်သွားပြီးထောင်နဲ့ချီမကပျောက်ဆုံးနေသူတွေလည်းရှိနေသေးကြောင်းစနေနေ့ကအာဏာပိုင်တွေဘက်ကပြောပါတယ်။လက်ရှိပလူးမြို့မှာရှိတဲ့ဒုက္ခသည်တွေအတွက်ရေတပ်နဲ့စေဝါအထောက်အကူတွေပြက်လက်လူနှိပါဖြစ်နေကြောင်းကယ်ဆယ်ရေးအဖွဲ့တွေကပြောပါရယ်အင်ဒိုနီးရှားစစ်တပ်နဲ့ကယ်ဆယ်ရေးလုပ်သားစေနာဝင်တဲ့အရေးအတွက်စုစုပေါင်း 12,000 ကျော်ဟာမြို့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဝိုင်းဝန်းဆောင်ရွက်နေကြပါရယ်ရှင် Direct from Washington The Voice
of America The VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချွတ်ကျော်သိမ်းနဲ့မှအင်ဂျင်နီယာကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေမယ့်ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြပါမယ်ရုရှားနိုင်ငံဟာတလပ်ပစ်နျူကလ িয়ার တပ်ဖွဲ့များဆိုင်ရာစာချုပ် INF ကိုချိုးဖောက်နေတယ်လို့ဘယ်လ်ဂျီယံနိုင်ငံမှာကြားသပတေးတွေကပြုလုပ်ခဲ့တဲ့မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ရဲ့အစည်းအဝေးတစ်ခုတွင်အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောလိုက်ပါတယ်ဓာတုလက်နဲ့အသုံးပြုမှုကိုစုံစမ်းစစ်ဆေးနေတဲ့နိုင်ငံတကာအဖွဲ့တစ်ခုကရုရှားကအခုနှစ်စောစောပိုင်းမှာစိုက်ဘာတိုက်ခိုက်မှုပြုလုပ်ဖို့ကြိုးစားတာကိုတားဆီးခဲ့ရတယ်လို့လည်းနယ်သာလန်နိုင်ငံကပြောဆိုပါတယ်။ရုရှားရဲ့ရန်တိုးတဲ့ပြုမှုဆောင်ရွက်မှုတွေအပေါ်အနောက်နိုင်ငံကအရင်ကမရှိဘူးတဲ့ပုံစံမျိုးနဲ့တုံ့ပြန်ပြောဆိုနေကြတဲ့အကြောင်းဇလတိကာဟုတ်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ။
စီအေခေကာလာကချုပ်ဆိုထားတဲ့ INF လို့သိကြတဲ့သဘောတူစာချုပ်ကိုချုပ်ဖောက်ပြီးရုရှားနိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်နေတယ်လို့အမေရိကန်ကယုံကြည်ပါတယ်။ဒီအချက်သာမှန်တယ်ဆိုရင်ရုရှားအနေနဲ့ဥရောပကိုအချိန်ပိုင်းအတွင်းနျူကလ িয়ার လက်နက်နဲ့တိုက်ခိုက်နိုင်စွမ်းရှိလာမှာပါ။စာချုပ်ပါကန့်သတ်ချက်တွေကိုရုရှားတို့ဆက်ပြီးလိုက်နာမှုမရှိတော့ဘူးဆိုရင်အမေရိကန်ကတုံ့ပြန်လှုပ်ဆောင်ရလိမ့်မယ်လို့ဝန်ကြီးမက်ဒစ်ကနေတိုးဝန်ကြီးတွေကိုပြောပါတယ်
။ The United States is reviewing options in our diplomacy and defense posture to do just that.
အမြဲလို့ဆောင်မြရာအတိုင်းကျွန်တော်တို့မဟာမိတ်တွေနဲ့ဟန်ဂျန်ကြီးညှိနှိုင်းပြီးတန်တမာရေးနဲ့ကာကွယ်ရေးအရလှုပ်ဆောင်နိုင်ရည်ကို အမေရိကန်ကဆန်းစစ်လစ်လာနေပါတယ်ဒီစာချုပ်ကိုရုရှားကဗျောင်ကျကျချိုးဖောက်နေတဲ့လက်ရှိအခြေအနေပေါ်ဘယ်လို့မှလက်ခံနိုင်ချက်မရှိဘူးဆိုတာကျွန်တော်ပြတ်ပြတ်သားသားပြောပါတယ
်စာချုပ်ကိုချိုးဖောက်မှုလုံးဝမရှိဘူးလို့ရုရှားကညင်ထားပြီးအမေရိကန်ကသာစာချုပ်ကိုချိုးဖောက်ပြီးဒုံးကျည်ကာကွယ်ရေးစနစ်တွေကိုချထားတာဖြစ်တယ်လို့ပြောပါတယ်။နေတိုးအဖွဲ့အတွက်အန်ဒရယ်ရှိတဲ့ဒုံးကျည်စနစ်တစ်ခုရှိထားတယ်ဆိုတာမကြသေးခင်ကပဲရုရှားကထုတ်ဖော်ပြောဆိုထားတယ်လို့နေတိုးတွင်မှုချုပ်ယွန်စတိုတန်ဘော့ကပြောပါတယ်။အင်းကြီးချင်းတွေပေါ်အင်အားသုံးတာယူကော့ပွဲတွေကိုဩဇာလွှမ်းမှုဖို့ကြိုးစားတာနဲ့သတင်းမှားဖြန့်နာတွေလို့တခြားနိုင်ငံတကာစံနှုန်းတွေပေါ်ရုရှားရဲ့ချိုးဖောက်မှုတွေကိုလည်းယွန်စတိုတန်ဘော့ကထောက်ပြပါတယ်။
Today's announcement by the Dutch and the British governments have exposed Russia's in this
Agadama tamyesi tungswa ra ne siwae a chu mya kisa re lo kana bang so ma de kisa re phit pyet ni ya long wa lak khan nan ya ma si ba u naingan daga a tai wan a nin ne da wo fake go sin sin lin pyo bo lo a par a su ya tia a nin ne le chano ro di tai a ti cha pyo sun ni ya phit par
Russia sit thaw lan yi a phwe GRU ha the Hague myo che sai ဓာတုလက်နက်များပိတ်ပင်ဒါစီအဖွဲ့ OBCW ကိုစိုက်ဘာတိုက်ခိုက်မှုလုပ်ဖို့ကြိုးစားတယ်ဆိုတာနယ်သာလန်နိုင်ငံကကြာသပတေးနေ့မှာဖွင့်ချပါတယ်။ထိခိုက်နစ်နာစေတဲ့စိုက်ဘာတိုက်ခိုက်မှုတွေကိုရုရှားစစ်ထောက်လှမ်းရေးအဖွဲ့ကကမ္ဘာတဝန်းမှာလှုပ်ဆောင်နေတယ်လို့ပြည်ထောင်နိုင်ငံကသူ့ရဲ့ထောက်လှမ်းရေးမဟာမိတ်ဩစတြေးလျနယူးဇီလန်တို့နဲ့အတူပူးတွဲပြီးဆွဆွဲပြောဆိုပါတယ်။ရုရှားရဲ့တာဝန်မဲ့ပြုမှုလှုပ်ဆောင်မှုကိုတီးခံမှာမဟုတ်ဘူးလို့မဟာမိတ်သုံးနိုင်ငံရဲ့သတိပေးချက်ကိုဩစတြေးလျဝန်ကြီးချုပ် Scott Morrison ကပြောသွားပါတယ
်။ The random areas and where you know these things are occurring you know in sports doping and
ကမ္ဘာတဝန်းမှာခွဲခြားသတ်မှတ်မှုရှိလှုပ်ဆောင်နေတဲ့ရုရှားရဲ့စိုက်ဘာတိုက်ခိုက်မှုတွေကိုနယ်သာလန်နဲ့ဗြိတိရှ်အစိုးရတွေကဖွင့်ချဖော်ထုတ်ထားပါတယ်
။ရုရှားအစိုးရကိုယ်တိုင်ပါဝင်တဲ့အားကစားတားမြစ်ဆေးသုံးစွဲမှုအစီအစဉ်ကနေအာယုံလွှဲဖို့ကြိုးစားချက်တစ်စီတစ်ပိုင်းအနေနဲ့အင်တာနက်ကနေထွန်းဖောက်ကိုဝင်တာတဲ့နီးပညာကိုသုံးပြီးဗန်နောင်ငွေကြီးပိုင်းလိမ်လည်လှုပ်ဆောင်တာတခြားလူတွေရဲ့ပို့ကိုရေးအချက်လက်တွေကိုခိုးယူအသုံးပြုတာနဲ့ငွေမဲခဝါချတာတွေကျူးလွန်တယ်လို့ဆွဆွဲပြီးရုရှားထောက်လှမ်းရေးအရာရှိ9ဦးကိုတရားစွဲလိုက်တဲ့အကြောင်းအမေရိကန်ဗန်နာရေးဌာနကကြာတာပရီးနေမှာကြေညာပါတယ်အဲ့ဒီအထက်က3ဦးဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ကဒီမိုကရက်တစ်ပါတီရဲ့အီးမေးလ်တွေကိုရုရှားကထွန်းဖောက်ခိုးယူတယ်လို့ဆွဆွဲထားတဲ့ပြည်မှုအတွေ့ပြီးခဲ့တဲ့ဇူလိုင်လကပဲတရားစွဲခံထားရတဲ့အထက်မှာလည်းပါဝင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ့်ပါခင်ဗျာအခုတော့ပတ်စင်ထုတ်လွှင့်ပေးနေကြဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြပါမယ်ကိုညံဝဲအောင်ကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ
တရုတ်ပြည်ဟာကမ္ဘာမှာဒုတိယအကြီးဆုံးစီးပွားရေးအင်အားဖြစ်ပါတယ်မြန်မာကတော့ကမ္ဘာအစင်းရဲ့ဆုံးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်အဲ့ဒီတော့တရုတ်မြန်မာစီးပွားရေးဆက်ဆံမှုမှာဘယ်သူကဘယ်သူကိုလွှမ်းမိုးမယ်ဆိုတာကမ်းမနိုင်ပါလေစစ်ဆိုးရခေအနည်း20ကျော်ကာလတရုတ်အားကုန်းနဲ့ယက်တီခဲ့တဲ့အရှိန်အဟုန်ဟာဆက်လက်ရှင်သန်နေသေးဖြစ်ပါလေဖိနှိပ်ချုပ်ရှိတဲ့စစ်ဆိုးရကိုအကူအညီပေးတဲ့တရုတ်ကိုတိုင်းသူပြည်သားကအမုန်းပွားကြပါတယ်ပြည်သူစန့်ကျင်တဲ့မြေဆုံစီမံကိန်းကိုဦးသိန်းစိန်အစိုးရကရပ်ဆိုင်းလိုက်ပေမဲ့တရုတ်စီးပွားရေးလွှမ်းမိုးမှုဟာလျော့မသွားပါဘူးNLD ဆိုရကေမလေတရုတ်စီးပွားရေးအလားအလာကောင်းနေပါတယ်တရုတ်သမ္မတရဲ့လက်ရင်းအစီအစဉ်ဖြစ်တဲ့ Belt and Road Initiative BRI ရဝင်းလမ်းကြောင်းစီမံကိန်းမှာမြန်မာပါဝင်ပါတယ်လွန်ခဲ့တဲ့ February လကပဲတရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်ဖို့နားလည်မှုစာကြွန်လွှာလက်မှတ်ရေးထိုးကြပါတယ်တရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားသိရအောင်တရုတ်သူတေတီနှစ်ဦးလေ့လာတဲ့စာတမ်းကိုလွန်ခဲ့တဲ့ March လက International Group Center ကထုတ်ပြန်ထားပါသည်
မြန်မာပြည်သူပြည်သားတထောင်ကျော်ရဲ့တရုတ်နဲ့ပတ်သက်တဲ့အမြင်တွေ့ဆုံမေးမြန်းပြီးတင်ပြထားတဲ့စာရန်းဖြစ်ပါတယ်လုပ်ငန်းသဘာဝချင်းတူနေတာတောင်မေးမြန်းခံရသူတွေဟာဂျပန်ကိုတရုတ်ထက်ပိုပြီးကြိုက်နှစ်သက်တာတွေ့ရတယ်လို့ဆိုပါတယ်တရုတ်ရဲ့ယင်းဤမြို့နယ်မှုဟာတာဝန်သိတဲ့သဘောကင်းမဲ့နေတယ်လို့မြင်ပါတယ်ဖိနှိပ်တဲ့ဆေးအစိုးရနဲ့လက်တွဲခဲ့တဲ့တရုတ်ကိုမကြေမနက်ဖြစ်နေသေးပုံရတဲ့အတွက်စီမံကိန်းအကောင့်ထဲပေါ်တဲ့အရက်မှာဒေသခံတွေကြေနပ်အောင်လုပ်ဖို့အရေးကြီးတယ်လို့တရုတ်သူတွေတီတွေကဆိုပါတယ်ဒီလိုမလုပ်နိုင်ရင်တရုတ်မြန်မာစီးပွားရေးဇင်းညံမှာရောရဝန်းလမ်းကြောင်းစီမံကိန်းမှာရောစန့်ကျင်မှုတွေနဲ့ရင်ဆိုင်ရွယ်ရှိတယ်လို့မြင်ကြပါတယ်ဒါကြောင့်မို့ ပြည်သူနဲ့ဆက်ဆံရေးအဆင်ပြေရေးနဲ့တာဝန်သည့်ဒေသခံကုမ္ပဏီနဲ့လက်တွဲနိုင်ရေးဟာမြန်မာပြည်မှာရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေလက်ကင်ထားရမယ့်မူဝါဒဖြစ်တယ်လို့ဆိုပါတယ
်။တရုတ်စီးပွားရေးစီမံကိန်းတွေကို NLD အစိုးရကလက်ခံမှုမြန်မာပြည်သူတွေအမြင်ကောင်းလာအောင်တရုတ်ချိုးဖောက်မှုစတာတွေကြောင့်တရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားပြောင်းလဲလာပုံရပါတယ်။ဒီအကြောင်းကိုမြန်မာဗျူဟာနဲ့မူဝါဒလေ့လာရေး Institute ရဲ့ February လထုတ်တရုတ်နဲ့အလွှာဆုံးဆက်ဆံရေးမဟာဗျူဟာစာရမ်းမှာပေါ်ပြပါတယ်။ယူနန်နဲ့လန်ဒန်တက္ကသိုလ်ဘွဲ့ရသူတေတီခင်ခင်ကျော်ကြီးပြုစုတဲ့စာရမ်းပါပဲ။ပြည်သူထောက်ခံမှုရယူရမှာအလွှာအသေးသေးကအရေးပါသူတွေကိုတရုတ်ပြည်ကိုဖိတ်ခေါ်တဲ့နည်းကိုလည်းသုံးပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းဖိတ်ခေါ်ခံရလို့တရုတ်ပြည်ကိုတွားရောက်သူ1000လောက်ရှိကြောင်းသိရပါတယ်
။ပြည်သူထောက်ခံမှုသာရရင်မြစ်စုံစီမံကိန်းပြန်လည်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့တရုတ်ကယူဆထားပုံရပါတယ်။မြစ်စုံစီမံကိန်းနဲ့ဆက်ဆက်နေတဲ့အရက်ကဒေသခေါင်းဆောင်နဲ့ဘာသာရေးခေါင်းဆောင်73ဦးကို2016ခုနှစ်ကတရုတ်ပြည်ကိုဖိတ်ခေါ်ပြီးမြစ်သုံးသွယ်ရေအားလျှက်စစ်အောင်မြင်စွာအကောင့်ထဲပေါ်နေပုံကိုပြသခဲ့ပါတယ်။တရုတ်မြန်မာစီးပွားရေးစင်ညာနဲ့ဝန်းကျင်လမ်းကြောင်းဖြတ်သွားမဲ့ကချင်ရှမ်းရခိုင်ပြည်နယ်ကခေါင်းဆောင်တွေကိုအများဆုံးတရုတ်ပြည်ကိုဖိတ်ခေါ်ခဲ့တယ်လို့သိရပါတယ်။ဒီလိုအခြေအနေမှာရခိုင်ကဘင်္ဂလီရိုဟင်ညာပြဿနာပေါ်လာတဲ့အတွက်အပြည်ပြည်ဆိုင်ရာဆက်ဆံရေးမှာတရုတ်အကာအကွယ်ယူရတဲ့ဘဝပြန်ရောက်သွားပါတယ်။ဒါကြောင့်နှစ်နိုင်ငံဆက်ဆံရေးမှာတရုတ်ကအသာစီးရနေတယ်လို့ခင်ခင်ကျော်ကြီးကသုံးသပ်ထားပါတယ
်။တရုတ်ရဲ့ Road and Belt Initiative စီမံကိန်းကိုရဝင်းလမ်းကြောင်းလို့လည်းခေါ်ပါတယ်။ဒါပေမဲ့မြန်မာဘက်ကကြည့်ရင်တော့ယူနန်ပြည်နယ်ရဲ့ပင်လယ်ထွက်ပေါက်လို့ပြောရင်ပိုပြီးရှင်းပါလိမ့်မယ်။ဒီစီမံကိန်းမှာပါဝင်လာတဲ့မြန်မာဟာတရုတ်အကျွေးပြည်လာနိုင်တယ်လို့မြမရေးရာကြံကျင်သူမတ်တီလစ်နာကဆိုပါတယ်ဦးသိန်းစိန်လက်ထက်2013မှာတရုတ်လုံဆက်ပစ္စည်းတွေဝယ်ဖို့တရုတ်ကဒေါ်လာတန်းနေရာမြန်မာကိုထုတ်ချေးပါတယ်အခုတော့ချင်းငွေနဲ့ဝယ်တဲ့ဆက်ပစ္စည်းဟာတုံးလို့မရတော့ပါဘူးဒါပေမဲ့တရုတ်ကတော့အကျွေးဆက်နေရတုံးပဲလို့ထောက်ပြပါတယ်ကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းမှာလည်းမြန်မာကအဖြစ်ကအဖြစ်ပါဝင်ပြီးကျွေးပြီးလိမ့်မယ်လို့ဗတ်တေလစ်နာကဆိုပါတယ်။ဒါပေမဲ့ယင်းနီးမြုံနာမှုကော်မရှင်ဥက္ကဋ္ဌဦးတောင်းထွန်းကတော့ကျွေးပြီးမယ်အခြေအနေရောက်เสียအကြောင်းမရှိဘူးလို့ဇွန်လကပြောသွားပါတယ်။ကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းကိုကွန်ဆယ်ရာခိုင်နှုန်းတရုတ်ကပိုင်ပြီးမြန်မာအစိုးရနဲ့ပြည်တွင်းကုမ္ပဏီတွေက30ရာခိုင်နှုန်းပိုင်ဆိုင်မှာဖြစ်ပါတယ်။အစိုးရစီးပွားရေးအကြံပေးဆိုသူဘောဂဗေဒပညာရှင်ရှွန်တန်နော်ကလည်းကျောက်ဖြူရင်နဲ့စိတ်ကန်းဟာယုတ်တိမရှိတဲ့စီမံကိန်းသာဖြစ်တယ်လို့မကြာမီကပြောဆိုသွားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာပါဆက်လက်နားဆင်ရမှာကတော့ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်ဖြစ်ပါတယ်ဒေါ်လာလတ်တန်းအစီအစဉ်တင်ဆက်ထားတာပါ
idrim ba english american sa ganda ma sa ywe lo de be ya de paper ko chikan ne idiom a thong ni ko tin pya pe ma mo patama u so
paper tiger
ko tin pya pe ma phit par de sa lung paung ga p a p e r paper ga seku da ma mo sa ywe t i g e r tiger ga cha so lo zaku khun ye dai ya de be ga lo seku ne lut tha de cha bo di thong ha de ge lo shi ti yo yin chi mu ma a thong pyu ge de ရှီလာဟုဆိုတဲ့ဝဟာယကဆင်းသက်လာတာဖြစ်ပြီးဒီအဆုံးကိုတရုတ်ကွန်မြူနီဥက္ကဋ္ဌကြီးမော်စီတုံးက1946ခုကအမေရိကန်သတင်းတောက်အန်နလူဝီစထရောင်းနဲ့တွေ့ဆုံမိမြန်းကမှအမေရိကန်အရင်းရှင်စနစ်ဟာကြည်ရတဲ့အင်အားကြီးပြီးမဲ့လက်တွေမှာဆက်ကူနဲ့လှုပ်ထားတဲ့ကြားလိုပဲဘာမှကြောက်စရာမကောင်းဘူးလို့ဖြေချခဲ့ရကနေခေတ်စားလာခဲ့တာဖြစ်ပါလေ idiom တွေပဲကလည်းရှင်းပါတယ်ကြောက်ဖို့ကောင်းတယ်အနာရှိတယ်လို့ထင်ရပေမဲ့တကယ်တော့အဲ့ဒီလိုမဟုတ်တာမျိုးကိုဆိုလိုတာဖြစ်ပါလေ။ကျမတို့မြန်မာမှာတော့အဆံမရှိတဲ့တကြံမြောက်အဆိတ်မရှိတဲ့မွေးဆိုတဲ့ဆိုရိုးစကားတွေနဲ့တူတယ်လို့ဆိုရမှာပါ။အထူးသဖြင့်စံတမန်ရေးရမှာနိုင်ငံတကာနိုင်ငံကတခုခုနဲ့ပတ်သက်လို့တုံ့ပြန်ရမှာအထီးထီးရောက်ရောက်အရေးယူမယ်လို့ချင်းချောက်ပေမဲ့လက်တွေမှာတော့တကယ်မတုံ့ပြန်ပဲအပြောကြီးတက်တက်ပဲဖြစ်တာကိုဆိုလိုတာဖြစ်ပါလေ။တကယ်တော့ကြောက်စရာမလိုတာမျိုးကိုဆိုလိုတာဖြစ်ပါလေ။ ဒီတုံးနဲ့ပတ်သက်တဲ့ George Gobi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ When Mao criticized the Soviet Union for being friendly with the US Soviet leader Khrushchev replied the paper tiger has nuclear teeth
ခုခါကြီးမော်ကအမေရိကန်နဲ့ Soviet Union တို့ချစ်ချစ်ရင်းနှီးမှုကိုဝေဖန်ခဲ့ရမှာ Soviet ကောင်ဆောင် Khrushchev ကတုံ့ပြန်ခဲ့တာကတော့စက်ကူကြားဟာနျူကလ িয়ার သွားရှိတယ်ဆိုတာပါပဲလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ When Mao criticized the Soviet Union for being friendly with the US Soviet leader Khrushchev replied the paper tiger has nuclear teeth
ခုဆက်လက်ကြည့်ပြပြီးမှာကတော့
paper trail
ဖြစ်ပါတယ်စာလုံးပေါင်းက PAPER paper ကစက်ကူစာရွေးTRAIL trail ကနောက်မှကျရင်ခဲ့တဲ့လမ်းကြောင်းဆိုတော့စကစုထုံရဲ့တရိုက်ဒီဘေကတော့နောက်မှကျရင်ခဲ့တဲ့ဆက်ကူလမ်းကြောင်းပေါ့လူတို့အနေနဲ့ကိစ္စတစ်ခုနဲ့ပတ်သက်လို့ခြေရခံကြံခဲ့တဲ့ဆိုင်ရွက်စာတမ်းအထောက်အထားကိုဆလိုတာဖြစ်ပါတယ်အထူးသဖြင့်ဥပဒေအရတည်ဝင်ဖြစ်ဖို့ဆိုင်ရွက်စာတမ်းအထောက်အထားတွေပြနိုင်ဖို့လိုအပ်တဲ့အတွက်ကြောင့်လည်းကိစ္စတစ်ခုနဲ့ပတ်သက်လို့ရေးသားထားတာထုတ်ပြန်ထားတာတွေဟာဆိုင်ရွက်စာတမ်းပေါ်မှာရှိနေတဲ့အတွက်ခိုင်လုံတဲ့တည်တည်အထောက်အထားတွေဖြစ်ပါတယ်ဘယ်နည်းဘယ်ရမှာဘယ်လိုရေးသားထားတယ်ဘယ်လိုဂရီပေးထားတယ်ဘယ်လိုလက်မှတ်ရေးထိုးထားတယ်ဆိုတာကိုဆိုင်ရွက်စာတမ်းပေါ်မှာပြနိုင်တာဖြစ်ပါတယ်ဒီဆိုင်ရွက်စာတမ်းပေါ်မှာပြနိုင်တဲ့အထောက်အထားတွေဟာ paper trail ပဲဖြစ်ပါတယ်သူတပြည့်အခုလိုအင်တာနက်ခေတ်ကြီးမှာလူတဦးကိုခြေရခါလိုက်နိုင်ဖို့အဲ့ဒီလူရေးသားထားတာတွေ့လို့ရှိရင်အထူးပဲအတွေ့ကူတာလည်းဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ He left a paper trail soIt was easy to locate him.
သူရဲ့စာရေးသားချက်တွေကိုခြေရခံပြီးတော့သူ့ဘက်မှာရှိနေတယ်ဆိုတာကိုရှာတွေ့ဖို့ကလွယ်ကူခဲ့တယ်လို့ကြေပေရပါတယ်။ဥမာကိုနောက်တစ်ခေါက်လည်လာကြည့်ကြရအောင်ပါ
။ He left a paper trail, so it was easy to locate him.
ခုနောက်ဆုံးတင်ပြပေးမှာကတော့
walking papers.
ဖြစ်ပါတယ်။စာလုံးပေါင်းက WALKING walking ကလမ်းလျှောက်တာ PAPERS papers ကစာရွက်တွေဆိုတော့စကူခုရဲ့တရိုက်ဒီပဲကတော့လမ်းလျှောက်တဲ့စာရွက်တွေပေါ့ဒီနေရာမှာလမ်းလျှောက်တဲ့ဆိုရမှာလမ်းခွဲထွက်တဲ့အဒီပဲဆောင်တဲ့အတွက် idiom ဆိုတဲ့သဘောက်ဒီပဲကတော့လုတ်ဆိုရင်လည်းအလုတ်ကထုတ်ခံရတဲ့ရဆိုင်ခံရတဲ့စာရွက်စာတမ်းအိမ်တော်ဆိုရင်လည်းကွာရှင်းတဲ့စာရွက်စာတမ်းစသဖြင့်တို့ကိုရည်ညွှန်းတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The company's business is not doing well. So, I wasn't surprised when I got my walking papers.
ကုမ္ပဏီရဲ့စီးပွားရေးအခြေအနေကသိပ်မဟန်ဘူး။ဒါကြောင့်ကျွန်တော်လှုပ်ဖြုတ်ခံရတဲ့စာရွက်စာတမ်းတွေရတော့လေကျွန်တော်သိပ်အာအာမသိပ်ပါဘူးလို့တီးပေးရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The company's business is not doing well.So I wasn't surprised when I got my walking papers.
Remember, paper go chicken bee, timpia gere, idiom atong wi ga ro.
Paper tiger, paper trail, walking papers.
Tu phit ja ba de. Now the remember khu lo chi myo ma le, now tha idiom atong wi go selit timpia bi u ma mu saung myo na sin ja ba shin.
မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ထုတ်လွှင့်ခဲ့ပြီးသားအမေရိကန် EDN အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့ internet ဆာမျက်နှာ bamis.voanews.com မှာလည်းလာရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ကြပါတယ် VOA အမေရိကန်အသံကတနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။ VOA American တန်ကတနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေစေမီတာလိုင်းတွေအပြင်လိုင်းလမ်းမီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မင်းညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်။စနေညပိုင်းဓာတ်ရိုက်လီလိုင်းအစီအစဉ်ကိုတော့ကိုအောင်လွင်ဦးကစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာတော့နိုင်ငံခြားအရေးရောင်းချမှုကန့်သတ်မှုကြောင့်ဖြစ်လာနိုင်တဲ့အကျိုးအပြစ်တွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်။ခွင့်ပြုချက်မရဘဲတင်သွင်းလာတဲ့နိုင်ငံခြားအရေးရောင်းချမှုတွေကိုထိန်းချုပ်ဖို့မကြခင်တုန်းကပဲသတင်းတွေထွက်လာပြီးတဲ့နောက်တုံ့ပြန်တဲ့နေလည်းအမျိုးမျိုးကြားနေရပါတယ်။ဒီပေါ်မှာစီးပွားရေးလူမှုရေးကျန်းမာရေးရှုထောင့်မှုတွေကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်နေပါပြီ။ဒီမြန်မာနိုင်ငံစားသုံးသူကာဝေးအသင်းဥက္ကဋ္ဌဦးပါဦးခိုင်နောက်ကျန်းမာရေးပန်းရံနေဆွေးနွေးဖို့ကျွန်တော်တို့ရန်ကုန်မြို့ကဒေါက်တာမြင့်ဦးတို့လေလိုင်းပေါ်မှာရောက်နေကြပါပြီ။ဆိုတော့အရင်ဆုံးကျွန်တော်ပြည်နယ်ဆွေးနွေးမဲ့သူတွေရဲ့အသုံးသက်ချက်ကလေးတွေကြားချင်ပါတယ်။ဆိုတော့ဆရာဦးပါဦးခိုင်ကိုဆွေးနွေးစေချင်ပါတယ်။ကျွန်တော်ဒီနိုင်ငံခြားအရေးတွေကန့်သတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ဒီတာဝန်ရှိတဲ့သူတွေဘက်ကတော့စနစ်တကျတင်သွင်းဖို့ဖြတ်ချနိုင်မှုရည်ရွယ်ပြီးဒီအရင်ဆုံးကလေးကရှိနေတဲ့အမိန့်ကိုလက်တွေ့အကောင့်ထဲပေါ်ကျင့်သုံးတာဆိုပြီးပြောတာရှိပါတယ်။ဆိုတော့ရေဝီအနေနဲ့ပြောမယ်ဆိုရင်ဒီအရင်ကဒီအလွယ်တကူဝယ်လို့ရနေတဲ့နိုင်ငံခြားရက်တွေရောင်းချမှုကိုကန့်သတ်လိုက်တဲ့ကိစ္စကောင်းတဲ့ရည်ရွယ်ချက်နဲ့အစကောင်းတဲ့ခြေလှမ်းတရက်လို့တကယ်ပဲဆိုနိုင်လားဆရာဦးပေါ့ဟုတ်ခင်ရဲ့သဘောထားအရင်ဆွေးနွေးပြပါလားခင်ဗျ။ဟုတ
်ကဲ့အမားကကျွန်တော်နိုင်ငံမှာကကျွန်တော်ပြောရမှာတော့ဒီနိုင်ငံခြားရက်တွေပြောင်းလာကိုကျွန်တော်တို့ကအရင်ကကန့်သတ်လိုက်တဲ့ဆိုတာကတော့
โอเคပါဆရာဦးပေါ့ခိုင်လေလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျကျွန်တော်အခုတော့ဒီကျမ်းမာရေးရှုတော့ဆွေးနွေးဖို့ဆရာမြင့်ဦးကိုဖိတ်ခေါ်ချင်ပါတယ်ဆရာမြင့်ဦးကအခုဒီအစီအစဉ်နဲ့ပတ်သက်လို့အခုကတော့ကျန်တဲ့ဒီအရက်တွေအကုန်လုံးတော့မဟုတ်ဘူးပေါ့လေပြည်ပအသွင်းနဲ့ဒီနိုင်ငံခြားအရက်တွေကိုဟိုတရားမဝင်တင်သွင်းတဲ့အရက်တွေကိုကန့်သတ်တဲ့အပိုင်းမှာဆိုတော့ကျမ်းမာရေးရှုတော့နေယူပြီးပြောမယ်ဆိုရင်အခုလို့ဒီနိုင်ငံခြားအရက်ဟိုဒီကအရောင်းကန့်သတ်တဲ့ကိစ္စကျူစူစရာကိစ္စလို့ပြောနိုင်လားနောက်တစ်ခုကဒီဟိုကျမ်းမာရေးရှုတော့နေကြည့်ရင်တကယ်ပဲအကျိုးရှိနိုင်တဲ့အစီအစဉ်လို့ဆိုနိုင်လားဆရာဦးမြင့်
ကတော့မြန်မာတော့ဗမာပြည်မှာသူကရက်တောက်တယ်သူကအများစုကနိုင်ငံခြားရက်ကိုတောက်နေရတာမဟုတ်ဘူးလေ
ဟုတ်ကဲ့ဆရာပြောပ
ါသူတက္ကသိုလ်ကတည်းကသူပြထားတယ်ဆိုတော့ဗမာနိုင်ငံ15နှစ်အထက်ရက်တောက်တဲ့လူတွေသူတို့လိလာတာပါနောက်82ရာခိုင်နှုန်းကပြည်သာတော့တယ်နောက် ော်600ခန်းတော့ဝိုင်းတောက်တယ်။နောက်700ခန်းတော့နိုင်ငံခြားအရည်နဲ့ခုနအရည်ပြင်းနေတော့တာပေါ့နော်။အဲ့တော့နိုင်ငံခြားအရည်တောက်နိုင်တဲ့လူထမ်းစားကအင်မတန်နေတယ်ပါမှာပြပါ။အဲ့တော့အဓိကဆိုစီးပွားရေးလုပ်ငန်းရှင်တွေကိုဆိုတာဥတီရလို့ထင်တယ်ပေါ့ဗျာ။အဲ့ဒီပုံကနေပြောတော့စူပါတော့ကိုရက်330တန်းကိုတို့ကလက်ထုပ်ဖို့ပေးမယ်။ဒါမျိုးလူတွေပဲတတ်နိုင်တာလေ။တကယ်ကျွန်တော်တို့လောကထဲမှာဒီရေရက်ရွာကြီးရွာတွေမှာဖြစ်နေတဲ့အရည်တောက်သွုံးမှုတွေတော့ဒါပြီးသွားနိုင်မှာမဟုတ်ဘူး။အဲ့တော့ဗမာပြည်ရဲ့အရက်တော်သုံးမှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ခုနစင်းစရာစီကြတာ192နိုင်ငံမှာဗမာပြည်က195ချိတ်ထားတယ်။အခုတည်းအရက်တော်ပြည်နိုင်ငံတွေအများကြီးပဲရှိတယ်။ဟိုဘယ်လိုဆိုရုရှားတို့ဘာတို့ပေါ့နော်။ကိုယူရီးယားတို့ဘာတို့ကိုယ်တိုင်တော့ဖောက်ပေးတယ်။အဲ့တော့ဒီအရက်တော်တာတွေကိုကျွန်တော်ထိန်းချုပ်မယ်ဆိုလို့ရှိရင်နိုင်ငံခြားအရက်တွေကိုခုနခွန်တိုးပေါက်တာတားဆီးတာနဲ့လည်းမလုံလောက်ဘူး။ဆိုကျမကြီးကတော့ဒီဒုက္ခပြဿနာကြီးပြီးနေမှာပဲ။အရက်တောက်လို့အသက်6ကျလူတွေက86ရာခိုင်နှုန်းတွေ့လာပြီ။အရက်တောက်လို့ကုတန်တော်ကလမ်းပေါ်မှာမတော်တဆဖြစ်တာတွေ၊ရာဇဝမှုတွေဖြစ်တာတွေက30ရာခိုင်နှုန်းတွေဖြစ်လာပြီ။အဲ့တော့ဒါဒီကိုညော့နေသေးချင်တော့ပြည်တွင်းကအရက်တွေကို control လုပ်ရမှာ။ပြည်ပကအရက်သွား control လုပ်နေတာနဲ့ဒီလက်ရှိပပိုင်းမှာဖြစ်တဲ့အရက်ကြောင့်ဖြစ်တဲ့ကျမကြီးပြဿနာတွေကိုပြည်ချင်းပြည်ချင်းနိုင်ဖို့အဲ့တော့ကျွန်တော်တို့ကထရေတောက်တယ်ဗျာတနည်းရေတောက်တယ်ဗျာနောက်ကတော့အရက်ဗျာ BETC တောက်တယ်ဗျာအဲ့တော့ကျွန်တော်ဒီမှာ Grand Rider တောက်တယ်ဗျာဒီအရက်တွေကတော့ဒီမှာပြန်ပြန့်နှံ့ပြီးတော့ရေတဲ့ပေါ်တဲ့နေရာအောင်ရောက်နေတယ်လို့ပြောနေကြတာအဲ့တော့ကျွန်တော်ဆိုတာပြည်တွင်းမှာအရက်ကိုထိန်းချုပ်ပါမယ်ဒီပန်းကရည်တွေထိန်းချုပ်ရုံနဲ့ဗမာပြည်အရက်တောက်လုံးနဲ့အရက်ကို abuse လုပ်တဲ့ပြဿနာဒီလူတွေရဲ့ခုနကပြန်လဲပြီးတော့အရက်ဆွေးတဲ့ထိုင်ရာတွေကိုပြန်လဲကုသတဲ့နေရာတွေမှာတော့ကျွန်တော်မထိရောက်ဘူးလို့ကျွန်တော်ထင်ပါတယ်ဗျာ
โอเคဆရာမြင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီလူမှုရေးပန်းဆွေးနွေးဖို့ဒီလူငယ်နဲ့လူမှုသားစာတာပေါ်ဆောင်ရေးစင်တာကိုတက်ဆွေဝင်လည်းရှိနေပါတယ်ဆိုတော့ကိုတက်ဆွေဝင်ရအခုကျွန်တော်ဒီနိုင်ငံသားအနေတရားမဝင်တွင်းလာတဲ့နိုင်ငံသားအရက်တွေကိုကန့်သတ်လိုက်တာနဲ့ပတ်သက်လို့ဒီတာဝန်ရှိသူတွေဘက်ကပြောထားတာတော့ပေါ့လေလက်တလောအချိန်မှာတရားဝင်တင်သွင်းတာမဟုတ်တဲ့အတွက်အစိုးရကလည်းခုံမရဘူးနောက်အရက်တွေကို FDA ကလည်းမစစ်နိုင်ဘူးအတူတူကလည်းပေါ်တယ်ဆိုတော့စားသုံးသူတွေနစ်နာတယ်ဒါကြောင့်ဟိုကန့်သတ်လိုက်တယ်ဆိုတော့ပိုင်းနေသူကပြောပါတယ်ဆိုတော့ဒီလိုကန့်သတ်ခြင်းအပြင်ပေါ့လေလူမှုရေးအရာကြည့်မယ်ဆိုရင်ရောဟိုပေါ့လေဟိုတစုံတရာဟိုတက်ရောက်မှုတွေဘယ်လောက်ထိရှိလာနိုင်တယ်လဲကိုသက်ဆိုရင
်ဟုတ်တယ်ဟိုကအာမှန်ပါတယ်ဗျာရဲ့ဒုတိယဝိညာဉ်တွေ့တော့လဲနေပြီးတော့ကျွန်တော်တို့ပို့တဲ့နေရာတွေရပြီးတော့အခုမရောက်ဆိုတာကြီးမှန်ပါတယ်ဆိုတော့ဒါမျိုးကျွန်တော်ဖိရိုက်ခြင်းအပြင်ဒီပို့ပြီးတော့ဒီခါတုံးသူတွေကိုပို့ပြီးဒုက္ခရောက်နေတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့တော့ဒီဟာဆိုဖိရိုက်ခြင်းအပြင်မဟုတ်ဘူးလို့ကျွန်တော်တို့အနေနဲ့သုံးသပ်တယ်အတရားကိုကျွန်တော်တို့ဒီပေါ်ရည်နဲ့ဖြစ်ရတဲ့ဆဲကိုဒီသူတို့ရဲ့သဘောတခုရဲ့နဲ့ကျွန်တော်လုပ်လိုက်တာဆိုမဟုတ်ခင်းနဲ့ကျွန်တော်ဒီဟိုအရက်တင်သွင်းနေတဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေပြီးရလို့ရှိရင်ကျွန်တော်ဒီရက်ဘက်ဖွဲ့စည်းလို့ဟာမျိုးတွေ FTE ကိုဖွဲ့မျိုးတွေဒီလိုဖွဲ့နေဖြည့်ပြီးတော့မှ consultation လုပ်ပုံကမျိုးတွေလုပ်ပြီးတော့ဒီ Facebook ဖွင့်နေတာမျိုးတွေလုပ်ပြီးတော့မှဒီဟိုတိတ်တော်ရဲ့အဖြစ်ကြီးချတဲ့နယ်လို့ကျွန်တော်နေနေယူဆတယ်။ဒါမျိုးရုပ်ပြအစိုးရဘက်ကနေပြီးတော့နောက်ထပ်ဒီပြီးမကျင်းတော့ပိတ်မယ်ဆိုတာမျိုးလုပ်ရခြင်းဟာကျွန်တော်တို့ဒီဟိုဟာဒီဟိုမယ်ကျုပ်ရဲ့ရရှိဟိုဟာပေါ့တကယ်ဟိုဟာဒီလိုရောက်ချနေတဲ့ဒီဘက်ကလည်းအများကြီးဆက်ရဖြစ်နေတယ်။တချို့ရေဖလို့ရှိတာပြီးအများကြီးဝင်ဆောင်ခါလူကြီးရှိတယ်။အမှန်တကယ်တော့ဒီဘာသာရေးယူဖရတော့တက်သွင်းရောက်တာမျိုးဆိုတာမကောင်းဘူးဆိုတာလည်းဒါစွဲရကြည့်မယ်ဆိုလို့ရှိရင်တိုင်းပြည်ဘာသာကိုတစ်ပတ်လည်းနေတယ်လို့သိနေပြီးနေပြီးစားနေတယ်။ဒါပေမဲ့ဒါမျိုးပြိတဲ့ချင်းကဒီဝင်လောက်ထားတဲ့လူတွေအတွက်အများကြီးရှိကြတယ်။ပြီးတော့စားသုံးတဲ့လူတွေအတွက်ကလည်းတို့အများကြီးပြဿနာဖြစ်တယ်။အခုလိုရှိရင် online မှာ Wi-Fi လောင်ကြတယ်။နိုင်ငံရဲ့ရက်တွေကိုပြိတဲ့ချင်းဆိုတော့မင်းတို့ပြည်တွင်းရဲ့အရက်တွေကောတကယ်များဟိုဟာပြည်တွင်းရဲ့အရက်တွေကောတကယ်များဟိုဟာဟိုကွာလည်းဒီကောင်းလို့လားပေါ့အဆင်ရောမိလို့လားပေါ့မင်းတို့ဟာစားတော့ပြီးသွားလို့ရှိမှာလို့ပြည်ကုန်ကြမှာပဲမဟုတ်ဘူးလားဆိုတာမျိုးတွေဟိုဟာဝိုင်းပြီးတော့ပြောနေကြတာမျိုးရှိတယ်အဲ့ဒါကြတော့ကျွန်တော်တို့အစိုးရဘက်ကပြန်မေးခွန်းထုတ်ရမှာโอเคတိတ်လိုက်တယ်အမှန်တည်းဒါလည်း alternative ပေါ့နောက်ထပ်ဟိုတခြားသောဒီရန်တစ်ခုကိုတက်ပြီးလို့အဲ့ဒါပါလဲဆိုတော့ကျွန်တော်မျိုးမေးခွန်းထုတ်ပြီးပါလို့
โอเคကိုသက်ဆိုရင်ဆွေးနွေးရကျေးဇူးပါဆိုတော့စောစောဆရာဦးပါအုတ်ခိုင်လည်းဆွေးနွေးသွားတာရှိပါတယ်ဆိုတော့အခုအစီအစဉ်ကကျွန်တော်တို့ဒီစားသုံးသူတွေအတွက်ကိုဟိုထိခိုက်မှာနင့်နာမှာစိုးရတယ်ဒီ FDA ရဲ့စစ်ဆေးချက်တွေလည်းမရှိလို့ဟိုကာကွယ်ပေးဖို့ရည်ရွယ်တယ်လို့ဆိုပေမဲ့လည်းပဲစောစောဆရာဦးပါအုတ်ခိုင်လည်းထောက်ပြသွားတာရှိပါတယ်အခုအစီအစဉ်ကဟိုစားသုံးသူတွေအတွက်ဆိုရတဲ့လက်ရှိအစီအစဉ်ကစီးပွားရေးအပိုင်းကိုပို့ပြီးတော့များဇောင်းပေးရရောက်နေသလားဆရာဦးပါအုတ်ခိုင်ဘယ်လိုမြင်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်နိုင်ငံကပြောမယ်ဆိုရင်ကိုရရနိုင်ငံကဘယ်လိုလဲပေါ်ဒီချာပြီးတော့နောက်ကနေဆရာလို့ရှင်းနေတော့ပါဒီရက်တော့တော့ဦးရပါဘီကျွန်တော်တို့ဒီကျောင်းသားလူတွေထဲမှာကိုကတော်တော်ကြီးဟလာသားပြောတယ်ပေါ့တော့ကျွန်တော်တို့ဒီစားတော့မှုကြောင့်ရှင်းတော့မှကြည့်မယ်လို့ပြင်တော့ဒီအော်ဒီကအရက်တွေဒီ တော်တော်များများရှင်းပြမချစ်တော့ကျွန်တော်ပြပြရတယ်ပေါ့နော်တော့ဟိုဒီကောင်အင်္ဂါရရဲ့ချိုးလာတာကိုပြပြောလို့ကိုကျင်းစမှာဒီဒီရချိုးလိုက်ကြတဲ့စစ်စစ်ချင်းမှာကိုတက်ချင်တယ်နေတော့ဒီငါရရဲ့တောင်းနိုင်တဲ့ဥယျာဉ်အဲ့ဒါနဲ့ပါအဲ့တော့ကျွန်တော်တို့ဒီတာတော့ဖြစ်ဖြစ်နေတာကတော့ဒီနိုင်ငံသားအရေးတင်ဟောဘူးဒီဒီတော့ရထားတာဒီဆောင်ကြတာတွေကိုဒီကပ်ပြီးတော့ဟလာဒီထောင်းတဲ့အခွင့်အရေးကိုဒီဒီကတဲ့အနေနဲ့ဒီကတော့ပုံလေးလောက်ပြန်ပြီးတော့ဒီကခွင့်ကန်ဘတ်မှာပြန်ပြီးတော့ဖြည့်ဆွေးတာတွေဟလာလိုင်းစင်ချတာတွေပြန်ပြီးတော့ဖြည့်ဆွေးတာတွေဟလာကအနေနဲ့အရေးတွေကိုတန်းတက်တာတွေနောက်ပြီးတော့ဒီလိုလိုင်းစင်ကိုကျန်တဲ့ဟလာခွင့်ကန်ကရုပ်သိမ်းနေတာတွေရုပ်သိမ်းနေတာတွေကိုကျွန်တော်တို့ကတော့ကျေးဇူးတင်လို့ကျွန်တော်တို့ကစာတုံးတွေပေါ့နော်ကိုစီမရှိတာကနေဒီမှာလည်းဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာဒီအဲကျန်စာအဲ6ကအဲလောကဖြစ်သွားမှုနော်ဟိုဒီနေ့တည်းကငင်းငင်းတယ်ဆိုဒီနေ့တည်းကအလားရိုးလေကျွန်တော်တို့ပြန်ကြားရှိတော့ကြည့်လိုက်တော့ဒီအဲ့တော့ဘယ်လိုလဲဟာတော့ဘယ်လိုချိုးတော့မှုခံတယ်အဆက်ကြီးကကျွန်တော်တို့လေ့လာကြည့်ရပါမယ်ဟုတ်ကဲ့
โอเคเสี่ยอู้บ้าโอเคซุนนี่ละเจซุบาสรแล้วเราซุนนี่บวยตัวโกเลยปาวินซุนนี่โกเราสะตวยท่าได้ปกติจุเลยลีไลน์มามายောက်นี่บาได้อย่างซ้องก็တော့อเมริกันพี่น้องซุมินิโซตาพี่เนี่ยโกจ่อซูบาโกจ่อซูตบอดาเลยซุนนี่จินน่ะมีแม่นญินน่ะซุนนี่มีแม่นနိုင်มาครับเนี่ย
โอเคครับเนี่ยเราโกจ่อซูบาอ๋อเนี่ยเราดีเมียนมาเลงๆมาอะเยปีตวินอะเยโนเนี่ยจ้าอะเยยอดีเคสเนี่ยปัดไปโลอซูยามาทิ้งชุบโกตาวันชื่อเลยကျွန်တော်နှစ်ပိုင်းငင်းနေတူတူလေးပြောပြပါမယ်။ပြည်တွင်းအရေးကိုလေကျဲမိုင်းရင်းနဲ့မညီတဲ့ပြည်တွင်းအရေးတွေကိုအစိုးရဟာမထိန်ချုပ်နိုင်ဘူး။ဒီအရေးဟာကျဲမိုင်းရင်းနဲ့ညီသလားမညီဘူးလား။အစိုးရမှာဤပညာမရှိတယ်လို့ပိတ်ဆံပေးလို့ရှိရင်ဒီအရေးကိုထောက်လုပ်ခွင့်လိုင်စင်ပေးထားတဲ့သဘောရှိတယ်။အဲ့ဒါသူတို့မှအစိုက်တောက်တဲ့ပါတဲ့ဟာတွေကိုအရေးပြင်းအောင်ဆိုပြီးတော့အဲ့လိုလုပ်တယ်။အမှန်ကကျွန်တော်တို့ငငယ်လေးကကျွန်တော်အရေးရှက်ဘူးတဲ့ကျောင်းမှာကျွန်တော်နေလာတယ်။အရေးရှက်တာရိုးရိုးတန်းတန်းရှက်လို့ရှိရင်အရေးဟာဘာမှပွိုင်စင်မဖြစ်ဘူး။နောက်တစ်ခုကဟိုဟုတ်နိုင်ငံခြားအရေးပေါ့နော်နိုင်ငံခြားအရေးကတော့အမှန်ကနိုင်ငံခြားကတင်သွင်းလို့ရှိရင်ဒီအရေးဟာကျိမရင်းနဲ့ညီတဲ့အရေးဆိုတော့သူ့ဘက်သူဘလောက်ပဲစီတီကြီးပိတ်ဆံရှိတဲ့လူဝေတော့ကြဒီလိုခွင့်ပြုရမှာဒါပေမဲ့ကျွန်တော်သိတဲ့လောက်တော့နိုင်ငံခြားအရေးကနိုင်ငံခြားမှာဒီမှာအထူးသဖြင့်စီတီမှာပေါ့ဗျာတန်တဲ့ဟာတွေလည်းအများကြီးရှိပါတယ်သူတို့က twin ကုန်ထောက်ကုန်လိုင်စင်မရှိပင်းနဲ့ဟိုဂျော်နီဝါကလိုအရေးမျိုးတွေကျွန်တော်ကြားမှုတွေတွေ့မှုတွေဒီအရေးပလင်းအခွင့်တွေကိုပြန်ပြီးတော့အယောင်းဝေလောက်တဲ့ဇစ်ကွက်တွေဟာရန်ကုန်မှာအရင်ကြီးကြီးတယ်အဲ့ဒီပြန်ရောင်းလိုက်တဲ့အရေးပလင်းအခွင့်တွေဟာအရေးတုံတွေဖြစ်သွားတယ်လို့ကျွန်တော်တရားရခိုင်လို့ယုံကြည်တယ်အဲ့ဒါကိုလေအစိုးရကစစ်ဆေးဖို့တောင်းရှိတယ်နိုင်ငံခြားကတွင်းတဲ့အရေးကိုလေတွင်းကုန်ထောက်ကုန်လိုင်စင်မရှိဘူးဆိုလို့ရှိရင်အဲ့ဒီဆိုင်ကိုပိုက်ပြီးအဲ့ဆိုင်ကိုအရေးယူရမှာအဲ့ဒါကိုအစိုးရကအလုံးမလုံးနိုင်ဘူးအစိုးရမှလေဒီဆိုင်ပေါ်မှာတင်ထားတဲ့နိုင်ငံခြားအရေးတွေကိုအတုံးလားအစ်စ်လားဆိုတာစစ်စစ်ကိုနိုင်ငံရရောအစိုးရမှလည်းအဲ့ဒါဥပဒေရလိမ့်နာဖို့အတွက်အစိုးရလည်းတာဝန်ပြက်ကွက်တယ်လို့ကျွန်တော်မြင်တယ်အဲ့ဒါကြောင့်ဒီနိုင်ငံခြားအရေးကိုပိတ်လိုက်တာတော့ကောင်းတယ်လို့ပြောရမလို့လို့ပါလို့အမှန်ကတော့မဟုတ်ဘူးအစိုးရကဥပဒေရတိတိကျကျလောရမယ့်တာဝန်ဟာအစိုးရပြက်ကွက်တဲ့အတွက်နိုင်ငံခြားအရေးကိုပိတ်ဆံပေးပြီးတော့လိုင်စင်ယူပြီးရောင်းတဲ့အတွက်အစိုးရကမထင်းချုံနိုင်လို့ပိတ်လိုက်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဒါပါပဲ
โอเคကိုကျော်ဆိုဆွေးနွေးရကျေးဇူးပါနောက်တူကတော့မြန်မာပြည်ကကိုမင်းမင်းပါကိုမင်းမင်းသဘောထားလဲဆွေးနွေးမင်းမြတ်လို့ရပါတယ်ခင်ဗျာ
အေးကျွန်တော်တို့အမြင်ရတော့ဗျာဘယ်လိုပြောမလဲဆိုဒီဟိုဒီနိုင်ငံသားအရေးပဲဖြစ်ဖြစ်ပေါ့ပြည်ပဟိုပြည်ပရဲ့ပြည်သူတွေနဲ့အရေးပဲဖြစ်ဖြစ်ကျွန်တော်ဒီအရေးနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်ခေါင်းစဉ်လေးတည်တာနည်းနည်းလေးပဲဟိုဖြစ်တဲ့အခါကျတော့ကျွန်တော်အမြင်လေးကိုကျွန်တော်ပြောမယ်ဗျာဆိုတော့ကျတော့ဒီအရေးကြီးတာတော့ဗျာကျွန်တော်တို့ကဒီနိုင်ငံတော်ကဒီအခွင့်အရေးမှာနိုင်ငံတော်ကရပ်တည်လို့ရမယ်ဆိုရတာမျိုးတွေရှိကြအမှန်တရားဒါကိုကျွန်တော်ဒီကောင်းရင်တော့တိတ်မကြွအောင်ပဲဒါမှကျွန်တော်နည်းနည်းလေးလေးဆွေးနွေးပြမယ်အဲ့တော့ဟိုဒီအရက်ကရတဲ့အခွန်မအတိုင်းပြည်ကိုကျွန်တော်တို့ကဟိုတကယ်ပြီးရှောက်လို့ရမှာလားဒီအရက်ကြောင့်ဒီဖြစ်နေတဲ့ကျွန်တော်ဥပမာပြောမယ်ဗျာအခုဒီမျိုးတော်တော်များများခြောက်ထဲမှာရောက်နေတဲ့လူတော်တော်များများဟာဟိုတရားမှာရှိစေရတာတော့ဟာဒါရုပ်တော့ဖြစ်တဲ့ကိစ္စကြီးလားကျွန်တော်တို့အမြင်ကတော့ဟိုဒီအဲ့ကြောင်ရွှေရှိတာနဲ့အသေးစိတ်ရှင်းပြပါကြမယ်ဆိုဒီအရေးကြောက်ရတဲ့ကောင်းကျိုးနဲ့ဆိုးကျိုးကိုဆိုးကျိုးကများနေတယ်ဥပမာနော်ဥပမာကျွန်တော်တော်တော်လေးပြောပြမယ်နော်ဥပမာဒီတရားမှာရှိတဲ့ရာကတော့ရုပ်ကြောက်ဖြစ်ကြတယ်ဘူးကင်းကိုကြည့်တယ်ပြဿနာကြီးဖြစ်တယ်ဆိုးရတာကြတော့ဒီဆိုးကျိုးတွေကြောက်ဒ ီကျွန်တော်တန်းကြည့်တာအများကြီးဆုံးဆုံးသွားတာရှိနေတယ်အဲ့တော့ကျွန်တော်တို့အရက်ကိုဖြစ်နိုင်မယ်ဆိုရင်တော့ဗျာဟိုကျွန်တော်တို့အညံပြောတာနော်ကျွန်တော်တို့ community center လည်းမဟုတ်ဘူးဟိုကျွန်တော်တို့ကဖြစ်တဲ့အချိန်ရောက်လို့ကျွန်တော်တို့ပြောချင်တာဒီအရက်ကမြန်မာနိုင်ငံမှာဖြစ်နိုင်မယ်ဆိုရင်နိုင်ငံတကာမှာရှိပါတယ်ဒါပေမဲ့ကျွန်တော်နိုင်ငံမှာဒီအရက်ကိုပို့ဝင်လို့ပြောရတယ်ပြည်သူအကိုဖြတ်တော့ပြစ်တယ်
ဆိုတော့ဆရာမြင်ဦးကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဆရာဟိုတခုရှိတာပေါ့လေအခုဆော့ဆော့တော်တော်များဆွေးနွေးရတဲ့အထက်မှာလည်းပါကြပါတယ်ဒီပြည်တွင်းပြည်အရက်တွေလည်းဒီအရေးဆွေးပို့ကောင်းတဲ့ဒီနိုင်ငံသားအရက်တွေကိုဟိုရောင်းချတာကိုဟိုကန့်သက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော်တော်များထောက်ပြပါတယ်တေချာတာတော့လက်တွေ့အခြေအနေမှာတော့နိုင်ငံသားအရက်တွေဆိုတော့ပြည်တွင်းမှာထောက်လုပ်နေတဲ့အရက်တွေရဲ့အရေးဆွေးကပိုမြင့်နေတာကိုဆိုတော့ဒီလိုအခြေမျိုးမှာဒီလိုအရေးဆွေးကောင်းတဲ့အရက်တွေကိုကန့်သက်ခြင်းအဖြစ်လက်တွေ့မှာဟိုကျန်းမာရေးအတွက်အထောက်အကူတကယ်ရောဟိုဖြစ်မလာနိုင်ဘူးဆိုတော့စိုးရင်ချက်တွေလည်းရှိပါတယ်ဆိုတော့အခုလိုအခြေအနေမျိုးဟာဟိုနောက်ထပ်စနစ်တစ်ခုအစားမထိုးနိုင်တဲ့အခြေမျိုးမှာစနစ်တစ်ခုကိုဖျက်ပလိုက်သလိုမျိုးဖြစ်နေသလားဆရာမြင်ဦးဆွေးနွေးပေးပါဦးခင်ဗျာ
အရေးဆိုတဲ့ဘဝကနည်းနည်းတော့နည်းနည်းမှုများများတော့များများမှုပေါ့နိုင်ငံသားအရေးမှာမဟုတ်ပါဘူးထည့်ရေးတော့လည်းထုတ်ပြီးလည်းကောင်းပဲပေါ့နော်အဲ့တော့နိုင်ငံသားအရေးကတော့တန့်စင်တယ်ပေါ့နော်လူတွေကိုစိတ်ချတယ်သူကသူတတ်မှတ်တဲ့အတိုင်းဘလော့ယူပြီးပါမယ်ပြင်အားဘလော့ဆိုတာပါမယ်ဆိုတာတတ်မှတ်ပြီးသားဖြစ်တယ်ပြည်တွင်းအရေးတွေကတော့ဒါမျိုးတွေတော့အမှမခံနိုင်ဘူးအဲ့ဒီတော့ကြောင့်ဒီလိုမျိုးပြည်နိုင်ငံသားအရေးတွေကိုပိတ်ပင်လိုက်ရင်အရေးတူတွေအများကြီးပေါ်လာမှာအဲ့တော့ဒီလိုပတ်စံတတ်နိုင်တဲ့လူတွေကနိုင်ငံသားအရေးမတော့တဲ့လူတွေအရေးမတော့ဘယ်နဲ့ဘိန်းရှိမယ်ဗျအရေးမတော့ဘယ်နဲ့မွေးစည်းဝါလုပ်မယ်ဗျအဲ့လိုမျိုးဖြစ်တာဟုတ်ဘူးမွေးစည်းဝါကိုဘယ်လောက်ပဲကျွန်တော်ဒါစီအများကြီးအများကြီးမိပြီးပြည်ထဲမှာရှိနေတယ်အဲ့တော့ကျွန်တော်ကဒီအရက်တဲ့ခုနကအကုန်လုံးတွေကိုပိတ်ပင်တာတွေမြင့်တာတွေနေနေဒါဖြစ်ရှင်းတဲ့အလုပ်မဟုတ်ဘူးပေါ့တခုရှိတာကသူတို့ဒီလိုမျိုးလုပ်နေတာကပြည်ထဲမှာထုံနေတဲ့ခုနအစိုးရနဲ့ပတ်သက်တဲ့စစ်တပ်နဲ့ပတ်သက်တဲ့အရက်ကုမ္ပဏီတွေပို့ပြီးတော့သူကများများရောင်းအောင်လုပ်ချင်တာလားဒါလည်းစဉ်းစားကြရပါတော့ဥပိုင်ငန်းတွေလုပ်နေတဲ့အရက်တွေကြံပီးရတယ်အကုန်လုံးကဒါအစိုးရနဲ့သူပုဂ္ဂလိကခန္ဓာနဲ့တွဲထားတဲ့ဥစ္စာတွေစစ်တပ်နဲ့ပတ်သက်တဲ့ဒီဟာတွေကိုသူကရောင်းအားညှင့်ချင်နေလို့လားဆိုတာလည်းကျွန်တော်စဉ်းစားကြရရှိရပါတော့ခုနပြောလိုအရက်ကကျမ်းမာရေးစုစုကတော့နည်းနည်းနဲ့များများနဲ့ဒါပဲခွာတယ်အဲ့တော့လူတွေကမော်ဒရစ်လို့ပြောတယ်နည်းနည်းတောက်တဲ့လူတွေကကျမ်းမာရေးတောင်ကောင်းတယ်လို့သူဟိုနေဆရာဝန်တွေကပြောတာရှိရဲ့နှလုံးသွေးကြောကျဲတယ်ဒါပေမဲ့အရက်ကအလွန်အကျူးပေါ့နော် abuse လို့ပြတာ alcoholism ပေါ့ alcoholic ဖြစ်အောင်လုပ်တာအဲ့ဒီကသနာပေါ်မှာပြည့်ပြသနာကျွန်တော်တို့ကနည်းတာများတာနဲ့မဆိုင်ဘူးအရက်တန့်တာမတန့်တာနဲ့မဆိုင်ဘူးနိုင်ငံခြားကတွင်းလာတဲ့အရက်တွေကိုဒါစီပြင်မယ်လေပြည်ရင်းကအရက်တွေအများကြီးတရားတက်မှာရနေတဲ့စတိုးဆိုင်ကြီးမှာညပဲ10နာရီပဲသွားယူပို့လို့ရတယ်10နာရီပဲသွားပို့လို့ရတယ်အရက်ကျွန်တော်ကတောက်တဲ့ရောင်းတဲ့အချိန်တွေကိုသတ်မှတ်မယ်အရက်မတောက်ရတဲ့အသက်တွေသတ်မှတ်ပြရမယ်ဆက်ရှင်နဲ့အောက်ကိုမဝေရဘူးမရောင်းရဘူးနောက်ကမတော်ကားမောင်းနေရင်အရက်ဘလောက်တောက်ထားလဲဆိုတာတင်းထားတာဒီဓာရီကကျွန်တော်တို့ရဲ့တိုင်းပြည်ရဲ့ကျန်းမာရေးပြဿနာကိုဖြေရှင်းတယ်ဒီအရက်ကြောင့်ဖြစ်နေတဲ့ကျန်းမာရေးပြဿနာဆိုလို့ရှိရင်ဒါတွေအများကြီးလုပ်ပါမယ်ပြီးတော့အရက်ဆိုးရတဲ့လူတွေကိုပြန်လေပြီးတော့ထူဆောင်ပေးတယ်ကျွန်တော်လုပ်ပေးရမယ်အခုအဲ့လိုမဟုတ်ဘဲနဲ့နိုင်ငံခြားအရက်တွေဟေးဆိုပြီးတော့ပန်းပြီးတိတ်လိုက်တာကတော့ကျွန်တော်ပြည်ရင်းပြည်တော်ကြိုက်တယ်ပေါ့ဗျာဆိုတဲ့ပုံစံမျိုးဖြစ်နေတယ်အဲ့ဒီတော့ကျွန်တော်ကသိကောင်းတဲ့လက္ခဏာတို့ကျွန်တော်ကမမြင်ပါဘူးခင်ဗျာ
โอเคเสียเมียนซื้อนี่แหละเจซุบาสรุปกูตัดสูยเนี่ยตบอดาครับเนี่ยกูเจนเราซ้อๆท่องปะจาได้เฉ็ดจุชื่อไปแล้วเดี๋ยวปี่รินมาโหยะติอ่ะนักงานยะยะสายเยซุยไม่มีอยู่ฉิ่งนั้นมาเว้ยเดี๋ยวปี่รินทุบลงมาสนิทจาแล้วไม่ชื่อได้อูเนาะจุยะติဆိုလို့ရှိရင်လည်းလည်းไม่ปิ้นๆอ่ะဆိုပြီးတော့ဟိုလိုအပ်တာလည်းပို့ပြီးတော့ဟိုပြင်ပြင်ဆင်ပြီးတော့ထုတ်လုပ်တာမျိုးတွေရှိတယ်ဆိုတော့ဒီလိုစနစ်တကျထုတ်လုပ်မှုအပိုင်းတွေမရှိသေးတဲ့နေရာမျိုးမှာနိုင်ငံသားအရက်တွေကိုအခုလိုရုပ်တရက်ရောင်းချမှုကန့်သက်တယ်ဆိုတော့အချိန်မတန်မဲ့လုပ်တဲ့လုပ်ရက်လိုမျိုးဖြစ်နေသလားကိုအသက်ဆိုရင်သဘောထားဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်ကတော့အဲ့လိုပဲတုံးတက်ပါတယ်ဒါကြီးကဟို WDF ပြောရလဲအဲ့လိုပဲတစ်ဖက်အတွင်းမှာဆက်ပြီးတော့ကြောင်းမယ်ဆိုရင်လည်းကျေးဇူးကြောင်းတယ်လူတွေဒုက္ခရောက်ရတယ်အခုလည်းဒီအရက်ကြီးဆောင်အဲ့လိုကန့်သက်ပေးကြတဲ့ဒီကြားလဲကျွန်တော်တို့ခုနီးနေတော့မပုံစံတူဘူးတော့ပတ်တယ်ညားတူတယ်အဲ့တော့ဘာသာတွေ့ရတယ်လဲဆိုတော့ဒီသုံးဖွဲ့ဒီဖာတော့တဲ့ဒီ consultation လုပ်ကြမတွေ့ရဘူးသက်ဆိုင်ရာ stakeholder တွေစီနဲ့ consultation လုပ်ကြမတွေ့ရဘူးဒီ main damage နဲ့ဒီစားကိုမတွေ့ရဘူးအဲ့တော့မှန်တယ်ကျွန်တော်ကဟိုလက်ရှိမှာကျွန်တော်ဒီမှာဒီ standardize လုပ်တာမျိုးပေါ့နော်ဒီ program တစ်ခုကျွန်တော်တို့ဒီစံနှုန်းတစ်ခုအနေနဲ့အားလုံးတပြည်ပြည်အောင်မသတ်မှတ်နိုင်သေးတဲ့အချိန်မှာဒီကျွန်တော်နိုင်ငံသားရဲ့ဆိုတာဒီမှန်တယ်အခုခုကလို့ရလာမှာဘယ်လိုလဲဆိုကျွန်တော်ဒီမှာတော့ဘေးဖို့အပြည့်ရှိနေတာပဲတိုးတော့အစ်စ်တွေလည်းရှိနေတော့မယ်အဲ့တော့ကအတူဝဆေကိုရုပ်ပြည့်တဲ့ခါကျတော့ဘယ်နဲ့ဒီတော့တော့မဲ့လူတွေနေရတယ်အများကြီးဖြစ်လာတယ်။ဒါတော့ခုနကစံတက်မဲ့ချက်တခုမရှိတဲ့အတွက်ကြောင့်မို့လို့ဖြစ်နေတဲ့ရက်တည်းကအများကြီးပဲကျွန်တော်တို့ဆိုလို့ရှိရင်လေဒီငယ်တော့ကဒီဟိုအကြောင်းတွေပေါ့ကျွန်တော်ဒီတက်လို့ကြတော့ဆိုလို့ရှိရင်ကျောင်းသားမှရောင်းတဲ့ရက်ဖြူဆိုင်ကိုချဲ့ရက်ဆိုင်ကိုကျွန်တော်တော့တောက်ကြပါမယ်။အဲ့တော့ဒီရက်မောင်းကုန်နဲ့တို့ဒီဘာဘာခက်တဲ့ထိချက်တယ်လို့ပြောဖို့လည်းကြားဘူး။အဲ့တော့ဟိုကစံလုံးမရှိဘူးပြီးတော့တရားဥပဒေစိုးမိုးမှုမရှိဘူး။အတိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအရက်ခုချဲ့တဲ့ပြီးစားလို့ဟာမျိုးတွေအရက်တူရဲ့ပတ်သက်ပြီးတော့ဟာမျိုးတွေမှာအစိုးရမှာဥပဒေကြီးရှိတာပြီးတာဒါကိုဖမ်းရမယ်ဆိုတာမျိုးဒါမှမဟုတ်ကြေကနာလက်ပြီးလက်ယူမှုကိစ္စပေါ့ခိုးလို့တဲ့ကောင်တွေကအများနဲ့သူတို့ကဒီဟိုဟာသက်ဆိုင်ရာ တိုင်းတဲ့လူတွေလက်ပေးတယ်လက်ပေးပြီးသွားတဲ့ခါကျလို့ရှင်တို့ကလုပ်ချင်တိုင်းလုပ်တယ်ဆိုတာမျိုးတွေကအများနဲ့ဖြစ်နေတော့ဘာမှသိချူးကြကြဟိုဟာရှိဟိုဟာဖြစ်မနေဘူးပေါ့တော့ဟိုဟာဘာမှချူးကြဟိုဟာဟိုဟာစီရီယောဆောင်ရွက်နေတာမျိုးမရှိဘူးအဲ့ဒါကိုစူတာနေတဲ့လူပို့လို့လည်းမယ်ကျွန်တော်တို့ဒီဖိတဲ့ကိစ္စကအခုချိန်မှာဟိုလုပ်လိုက်ကြတော့အလုပ်ဖြစ်မနေဘူးကျွန်တော်တို့ဟိုဟာအချိန်မှာတော့ပြန်ဖွင့်ရလိမ့်မယ်လို့ကျွန်တော်နေနေယူဆတယ်အဲ့လိုပဲဒီဒီပိုင်းနေမှာပဲလောက်မှာပြည်တွင်းရက်တွေကိုကျွန်တော်တို့စံတမတ်ချက်တခုပြောလို့ရှိရင်ဒီရက်ခုဆက်တဲ့လူတွေအဲ့လိုမျိုးဒီရက်အထုတွေလုပ်တဲ့လူတွေအတွက်ကိုကျွန်တော်တို့ဒီမဖြစ်နိုင်အောင်လို့တာကွေတဲ့ဟာတခုဘာလို့လူရက်ပေကုန်မှာကျွန်တော်တို့ဒီပြည်တွင်းရက်တွေကဒီဆံမီရက်ကြောင့်မို့လို့ဒီယောဂပုံဖြစ်တယ်ဆိုတာမျိုးတွေကဖြစ်နေရတယ်အဲ့တော့ဒါလိုမဖြစ်အောင်လို့ကျွန်တော်အစိုးရအနေနဲ့ဘယ်လိုမျိုးသွားမှာလဲကျွန်တော်ခုနပြောခဲ့သလိုပဲနောက်ထပ်တခြားသော alternative တခြားသောလူရက်တခုကိုဘယ်လိုမျိုးဟိုပီမလေးဆိုတာမျိုးသက်ဆိုင်ရာပုံကိုယ်တွေဖွဲ့စည်းရင်ပညာရှင်တွေနဲ့တိုင်ပင်မှုလုပ်မယ်ဆိုတာကိုကျွန်တော်အနေနဲ့ဟိုတိတိကျကျထောက်ပြချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုသက်ဆိုင်ဆွေးနွေးတာကျေးဇူးပါကျွန်တော်တို့စာရီပေးဖို့ပြီးဆွေးနွေးထားတဲ့ပုံကိုယ်တချို့လည်းရှိပါတယ်သူတို့စာရီချုပ်လည်းဖတ်ပြချင်ပါတယ်သူကတော့ Dominic Cohen ဆိုတဲ့အီးမေးလ်နဲ့ကျွန်တော်တို့ပေးဖို့ထားတာပါမြန်မာနိုင်ငံမှာနိုင်ငံခြားအရေးစစ်စစ်တွေကြောင့်တောက်တုံးတဲ့သူတွေအတွက်အန္တရာယ်ဖြစ်ပြီးထေသွားတယ်ဆိုတာတွေအစိမ့်မိသွားတယ်ဆိုတာတွေတခါမှမကြောက်ဘူးပါဘူးတဲ့ပြည်ရင်းချဲ့ရက်တွေတောက်မိပြီးအစိမ့်တင်သေးတာတွေပဲကြားနေရတာပါတဲ့အန္တရာယ်များလာတဲ့ပြည်ရင်းချဲ့ရက်တွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်သင့်ပါတယ်တဲ့နောက်တစ်ယောက်ကတော့ဖူးစုံဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အရက်ဆိုတာလူသုံးကုန်အရာတစ်ခုပါတဲ့ဒါပေမဲ့အလွန်ကျွံမဖြစ်စေဖို့နဲ့ပညာပေးလှုပ်သင့်ပါတယ်တဲ့အစိုးရအဖွဲ့ရောတခြားအဖွဲ့အစည်းတွေကပါအရက်တွေအန္တရာယ်ရှိမှရှိအသေးချာစစ်သင့်ပါတယ်ဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ကျော်တင့်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အရက်တောက်တာတန်ဆေးလွန်ပေးလို့ဆိုကြတယ်လို့ရေးပါတယ်နောက်ဦးကတော့ဦးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့စီဝါကုသန်းဝန်ကြီးဌာနကတရားဝင်ဖွင့်ပေးဖို့လိုပါတယ်ဆိုပြီးအကြံပြုပါတယ်နောက်တစ်ယောက်ကတော့ရာဇာဆိုတဲ့အကောင့်မှာသူကတော့မြန်မာနိုင်ငံမှာပေါ်ချောင်မူထုတ်လုပ်နေတဲ့အရက်တွေကိုတည်တည်ချာချာစစ်ဆေးအရေးယူပေးစေချင်ပါတယ်တဲ့အရက်ကြောင့်တည်ဆုံဘဝပြတ်သွားတဲ့သူတွေတနိုင်ငံလုံးမှာနှစ်ဆင့်သင်္ကန်းလောက်တော့ရှိမှထင်ပါတယ်ဆိုပြီးရေးပါတယ်စာတချို့လည်းကြံပါသေးတယ်ကိုညာဝင်းအောင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါခင်ဗျကိုပေါ်တင့်ဆိုတဲ့လူကတော့မြန်မာအရက်မျိုးစုံအတွက်သုံးတဲ့အရက်စီတွေကိုယူရီးယားမျိုးဩဇာတွေနဲ့ပေါင်းခံထုတ်လုပ်နေကြောင်းကြားသိရတဲ့အတွက်မြန်မာအရက်တွေကိုဘေးဥပါမရှိအောင်စင်ဆက်မပြတ်ဆေးဆေးအေးအယူပေးနိုင်မယ်ဆိုပါကနိုင်ငံခြားအရက်တင်သွင်းခြင်းကိုထိန်းချုပ်မှုအားထောက်ခံကြိုးဆိုပါတယ်လို့ရေးထားပါတယ်။နောက်တစ်ဦးဖြစ်တဲ့ကိုတင်ွေကတော့နိုင်ငံခြားအရက်ရောင်းချတာနဲ့ပတ်သက်ပြီးအရင်ကလေးကဥပဒေရှိပြီးသားပါ။ဒါပေမဲ့အရေးမယူခဲ့တာပါ။ရောင်းချခွင့်လိုင်စင်ရှိသူက15ရာခိုင်နှုန်းလောက်ပဲရှိတယ်လို့ကျွန်တော်ထင်ပါတယ်။ကျန်85ရာခိုင်နှုန်းကလိုင်စင်မရှိပဲရောင်းတဲ့အတွက်နိုင်ငံအတွက်အခွန်နှင့်နာရသလိုအရက်က FDA စစ်ဆေးချက်မရှိတော့စားသုံးသူနစ်နာနိုင်ပါတယ်လူတန်းစားတစ်ရက်သာတောက်သုံးနေတာဖြစ်တဲ့အတွက်အခွန်ကြောင့်ဈေးတက်သွားလဲစားသုံးသူကိုမထိခိုက်ဘူးလို့ထင်ပါတယ်သို့သောဥပဒေတိုင်ဆောင်ရွက်မယ်ဆိုရင်ငွေတောင်းလိုင်စင်ရသွားမှာကိုလည်းစိုးရိမ်မိပါတယ်အတိအကျအရေးယူဖို့လည်းလိုပါတယ်ဥပဒေရှိရင်ဥပဒေတိုင်လှုပ်ဆောင်ရမှာဖြစ်ပါတယ်နောက်တောင်ကြာနေပါပြီတဲ့ကိုအောင်လုံးကြီး
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါဒါကတော့ကျွန်တော်တို့ email တွေနဲ့ပို့ထားတဲ့ပုံကိုယ်ရဲ့စာတချို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ဆရာဥပအုတ်ခန့်ကိုပဲမေးချင်ပါတယ်အခုလက်ရှိအခြေအနေပေါ်ပေါ်လေအခုနောက်ဆုံးထုတ်ပြန်လိုက်တဲ့အမိန့်ပေါ်မှာတော့တော်တော်များဘဝင်မကြတဲ့အမြင်တွေရှိနေပါတယ်ဆိုတော့အစိုးရအနေနဲ့လက်တွေ့အလုပ်ပေါ်လေဟိုအခွန်တုတ်ကောက်ခန့်တာအစပေါ်လေအကျိုးရှိနိုင်မှုစားသုံးသူတွေလည်းကျန်းမာရေးရအကာအကွယ်ပေးနိုင်မှုအထောက်အကူဖြစ်ဖို့တကယ်နဲ့ထိထိရရောက်နဲ့လက်တွေ့ကျလှုပ်ဆောင်တင်တာသူပြောမယ်ပြောပါဆိုရင်ဘာတွေလုပ်ဖို့များလိုမလဲဆရာဥပအုတ်ခန့်
ကျွန်တော်နိုင်ငံမှာကလက်ရှိကဟိုစားသုံးသူတွေကိုအကာအကွယ်ပေးတဲ့ဥပဒေရယ်လည်းခေါင်းမောင်းမှမရှိဘူးပေါ့နော်ဒီကောင2017ခုနှစ်ကစားသုံးသူကဝယ်ပြီးဥပဒေကပြီးဒါတမတော်ဦးစဉ်ကထမှာပြတ်ဆုံးရဲ့ခလာဆန်တယ်လည်းဟိုတောင်းတာကြောင့်ဥပဒေထွက်ရမယ်ကြိတ်ချက်မှာခလာအောက်လို့ပြောတဲ့အချိန်ကြီးဥပဒေထွက်မလာဘူးခလာခုဒီ NLD အစိုးရတစ်ချက်မှာပဲဒီဥပဒေထွက်မလာရင်ဒီကတော့တော့ဒီလိုမျိုးတွေကိုပြန်အစ်စ်ပြန်ဆွဲလိုက်တယ်ပေါ့အဲ့တော့အဲ့လိုကြည့်ချင်းအချင်းလဲဒီကတော့ကြားတဲ့လူကကာကွယ်ရေးဥပဒေမှာအခုကျွန်တော်တို့နောက်ထပ်လာတဲ့ဥပဒေမှာကအားလိုက်ချက်တွေရတယ်ရှိနေတယ်ပေါ့ဟောကွာဟိုရက်ကံကြမ်းနဲ့ပတ်သက်လို့ဟလာကျွန်တော်တို့ဒီကာတော့ဒီကာကွယ်ရေးဥပဒေနဲ့ရှင်းယူနေရှင်လို့ရှိနေတော့ကြားပါတယ်ဟလာဒါပေမဲ့ဥပဒေကအခုချိန်မှာမူကြဲအချက်နဲ့ရှိသေးတယ်အဲ့ကျွန်တော်တို့ကအရက်မှာဟိုအလျင်ရှိတဲ့ခံဒီကနေပြောရကျွန်တော်တို့ပုဒ်တော်စီတာမြင့်ထားတဲ့ပုဒ်တော်စီကျွန်တော်ချက်တာဒီဒီတော့ဟုတ်လားတော်ပြီးတော့ခလာကျွန်တော်တို့ကက ဒီတို့ရဲ့ project တွေပဲတို့ပြောမလားဒီရှိောက်တဲ့နေရာမှာဓာတ်ရည်ဩဇာတွေကိုတုံးချဲတာပြီးနောက်တစ်ချက်ကကျွန်တော်တို့ကဒီနိုင်ငံသားအပြင်နဲ့ဟာနိုင်ငံသားဝင်လာတော့ဒီ red leader တို့ black leader တို့ဟာသူနိုင်ငံသားအကြက်တွေနဲ့ရှာပြီးတော့ခုဒီလောကကျွန်တော်တို့ family ရန်အားလုံးအဆုံးပေါ့နော်အကုန်လိုက်ပြီးတော့အတုံးလုံးနေတဲ့ဟာဒီအကြက်အတုံးလုံးတဲ့အဲ့ဒီလည်းဒီကတည်းကတော်တော်လေးကြံ့နေပါတယ်ဒါလည်းတော့အရင်ကြီးရတယ်ဟုတ်လားအဲ့အဲ့ဒီကလည်းခုနပြောသလိုဟိုအဂရိလန်ကြမ်းမှုတွေနဲ့ဆက်ဆက်နေတယ်ပေါ့နော်ဒီအရရှိနေတာကလည်းဒါအရေးကြီးလို့ပြည်ပြည်နဲ့
ဟုတ်ကဲ့
ဟိုအရေးကြီးခိုင်ခိုင်းတာမလို့စားရလေကျွန်တော်တို့ကတော့ပြည်နေရတယ်ပေါ့နော်
ပြည်နိုင်ဆွေးနွေးပြတဲ့ဥပအုပ်ခိုင်ဒေါက်တာမြင့်ဦးကိုသွက်စဝင်ကိုရိုင်းဆွေးနွေးရသူတွေစာရေးသားပြဖို့တဲ့သူတွေနဲ့တောထရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့စနေနေ့ညဓာတ်ရိုက်လေးလံအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေဓာတ်ရိုက်လေးလံအစီအစဉ်တွေကိုတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်စနေညပိုင်း9နာရီမှတစ်ချိန်အင်္ဂါနေ့ညပိုင်း9နာရီမှတစ်ချိန်ထုတ်လွှင့်ပေးနေပါတယ် VOA American တန်ကနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 11113ညကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေဆက်လက်နားဆင်နေကြရတာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဘရက်ကာဗနိုဟာအမေရိကန်တရားရုံးချုပ်တရားသူကြီးတူအဖြစ်ကျန်းသစ်စာကျင်းဆိုပြီးသွားပါပြီ။စနေနေ့ညနေပိုင်းကအထက်လွှတ်တော်မှာမဲခွဲအတည်ပြုပေးပြီးတဲ့နောက်တရားထဲမှာပဲကျန်းသစ်စာကျင်းဆိုခန့်အပ်လိုက်တာပါ။သူကိုခန့်အပ်ရေးအတည်ပြုဖို့ကိစ္စမှာလိမ်မင်းဆိုင်ရာမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေ၊သူ့ရဲ့ပြောဆိုပြုမူပုံနဲ့ဇယိုင်းလက္ခဏာပေါ်ဝေဖန်ထိုးနှက်တာတွေကြောင့်သတင်းပတ်အတော်ကြားအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမဲခွဲဆုံးဖြတ်အတည်ပြုပြီးတရားထဲမှာပဲကျန်းကျင်ခန့်အပ်လိုက်နေတာပါ။တယ်လူတော်ကထောက်ခံမဲ50မဲ၊ကောင်းကွက်မဲ48မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပြီး Republican အမတ်51ယောက်ထဲမှာ Alaska ပြည်နယ်တယ်လူတော်အမတ် Lisa Murkowski ကထောက်ခံမဲဒါမှမဟုတ်ကောင်းကွက်မဲမပေးဘဲတက်ရောက်တယ်လို့ပဲမှတ်တမ်းတင်ပြီး Montana ပြည်နယ်အမတ် Steve Daines ကသမီးဖြစ်သူမင်္ဂလာပွဲရှိတာကြောင့်မဲပေးပွဲကိုမတက်နိုင်ပါဘူး။ဒါပေမဲ့လည်း Democrat ဘက်ကဒူးဒီသောထောက်ခံမဲပေးသူ Joe Manchin ရဲ့မဲကြောင့်စုစုပေါင်းထောက်ခံမဲ50နဲ့အတည်ပြုသွားတာပါ။ဂျပန်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကသူကိုချီးမြှင့်ထားတဲ့ငြိမ်းချမ်းရေးနိုဘယ်ဆုကိုပြန်ရုံသိမ်းဖို့နိုင်ငံတကာမှာတောင်းဆိုတာတွေရှိနေတဲ့ပေါ်အရေးကြီးစဉ်းစားရမယ့်ကိစ္စရတစ်ခုမဟုတ်တဲ့သဘောမျိုးပယ်ချပြောဆိုပါရယ်ဆုတွေကွန်ပျူတာတွေကိုကျွန်မအလေးမထားပါဘူးမိတ်ဆွေတွေဟာမိတ်ဆွေတွေရှိရမယ့်အတိုင်းအခိုင်အမာမရှိတဲ့ပေါ်ကျွန်မစိတ်မကောင်းပါဘူးဘာကြောင့်လဲဆိုတော့ချစ်ကြည်ရင်းနှီးမှုဟာနားလည်မှုလို့ကျွန်မယူဆလိုပါပဲအခြေခံအားဖြင့်ကိုယ်သဘောနဲ့ကိုယ်သတ်မှတ်ဆုံးဖြတ်တာတဲ့နားလည်ဖို့ကြိုးစားရမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ဆုတွေဆိုတာကဒီလိုပဲပေးတာပြန်ယူတာရှိနေမှာပါပဲလို့ NHK ဂျပန်သတင်းဌာနနဲ့စနေနေ့တွေ့ဆုံမေးမြန်းခန်းတွင်ဒေါန်ဆန်းစုကြည်ကပြောသွားပါတယ်။ရခိုင်ပြည်နယ်ဂျက်တဲနဲ့ပတ်သက်လို့လည်းမြန်မာတိုင်းနိုင်ငံလုံးကအခြေအနေကိုထားပါဦး။ရခိုင်ပြည်နယ်တစ်ခုတည်းကအခြေအနေကိုတော့နားမလည်သူတွေအများကြီးရှိပါတယ်လို့ပြောသွားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာဒီကနေ့တနင်္လာနေ့မှာဂျပန်နိုင်ငံတူချိုမြို့တော်ကနေမြောက်ကိုရီးယားနိုင်ငံပျုံယန်းမြို့တော်ကိုထွက်ခွာသွားပါပြီ။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုဆွံ့လွှဲရေးဆွဲဆောင်စည်းရုံးဖို့မဟာမိတ်တွေဖြစ်တဲ့ဂျပန်တောင်ကိုရီးယားတို့နဲ့ညှိနှိုင်းလှုပ်ဆောင်သွားမယ်လို့ပျုံယန်းကိုခီးမဆက်ခင်ဝန်ကြီးပွန်ပေယိုကပြောသွားပါတယ်။ဘင်္ဂလားပင်လယ်ော်ရဲကစိတ်မာတင်စ်ဂျွန်းကိုမြန်မာဘက်ကသူ့ရဲ့နေမြေပိုင်နဲ့ဖြစ်အစိုးရရဲ့တရားဝင်အင်တာနက်ဆာမျက်နှာမြေပုံတွေထဲမှာမှောက်ရင်ဖော်ပြမှုကိုပြင်းပြင်းထန်ထန်ကန့်ကွက်တဲ့တွင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနကဒါကာမြို့တော်မှာရှိတဲ့မြန်မာတန်မှန်ကြီးကိုစနေနေ့ကဆင့်ခေါ်ပြီးသတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချင်းကိုကိုကျော်ကျော်သိင်းကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးရပါခင်ဗျာ
This program has come to you from the Voice of America, Washington.